Welcome to the Voice of America in Burmese.
Mingla ni the asama tora shin ni pyo shwin chan mye ja ba de kya view American tan ye 2016 khu ne mila 22 ye tining ngri ni ma na phe season ni go American mi rong su Washington DC myo ro ga ni sa tin thau lwin ni ba bi line no meter 30 40 48 50 ne line la 190 do ga ni dai yai phan yu na sin nai ma de kya ကျွန်တော် ညဝင်း အောင် ပါ ဒီ ကနေ့ မနက်ခင်း အစီအစဉ် တွေ ကို တာဝန် ယူ တင်ဆက် မှာ ပါ
မင်္ဂလာ မနက်ခင်း ပါ ခင်ဗျာ ကျွန်တော် ကတော့ ဇောင်း လိုက် ပါ ဒီ မနက် မှာ ထူးခြား တဲ့ သတင်း တွေ ကတော့ အမေရိကန် သမ္မတ ဘရက် ဩဘာမာ ဟာ အာရှခီးစဉ် ကို ဒီ ကနေ့ စတင် ထောက်ခေါက် သွား ပြီ ဖြစ် ပါတယ် ပြတ်ကျ သွားခဲ့ တဲ့ အီဂျစ် လေယာဉ် အတွင်း ပြတ်မကျ မီ မိကုံးငွေ တွေ တွေ့ခဲ့ ရ တယ် လို့ စုံစမ်း စစ်ဆေးမှု တွေ က ပြော ပါတယ် ASEAN Russia ဆွေးနွေးပွဲ ကို တက်ရောက် နေ တဲ့ သမ္မတ ဦးထင်ကျော် ဟာ Russia သမ္မတ Vladimir Putin နဲ့ တွေ့ဆုံ ခဲ့ သလို
ဒီထိပ်သီးညီလာခံမှာမိန့်ခွန်းပြောကြခဲ့ပါတယ်လို့ထူးခြားတဲ့သတင်းတွေကိုမနာနာချမ်းနဲ့တူတင်ပြပေးသမှာဖြစ်ခဲ့ဟုတ်ကဲ့ပါခင်ဗျာပြည်ပကိုမီကိုအားထားနေရတဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့တရုတ်စီကအကူအညီကိုယူသင့်သလားဂျပန်ရဲ့အကူအညီကိုယူသင့်ပါသလား
Well, sometimes, you know, Japanese aid is criticized to be slow, but, you know, the Indian PPG Martin said, Tawu Shibari, the Jonah, the Uong Kenya, Mama Yetonache, American Idian, though English, and Gansane, Sunny Nya, Vue, Dai Lilan, season ago, Pian Le, Tin Set, Tawama, Kuro, the Ningle, Nimene Pen, now Soya, Nanganaga, the Ningle, Kuzo, Winline, Manana, Chandua, Piopia, Bibong, Kamia.
အမေရိကန်သမ္မတဘရက်ဩဘာမာဟာသူ့ရဲ့စေချင်မြောက်အာရှခီးစဉ်အဖြစ်နဲ့သတင်းတပတ်ကြားဗီယက်နမ်နဲ့ဂျပန်နိုင်ငံတွေကိုထွက်ခွာသွားပြီဖြစ်ပါတယ်။သမ္မတဩဘာမာဆင်းရဲလိုက်ပါသွားတဲ့ Air Force 1 လေယာဉ်ဟာဝါရှင်တန်ဒေသစံတော်ချိန်မွန်းလွဲ့တနာရီအချိန်လောက်ကဟနွိုင်းမြို့ကိုထွက်ခွာသွားတာဖြစ်ပါတယ်။လန်ကူလာမာစီဖီဘိုခီး 2052အတွင်းအမေရိကန်ပြည်ထောင်စုရဲ့ဆက်ဆံရေးပြန်လည်ချိန်ခွင်ရှာညှိမှုအပေါ်အမေရိကန်ပြည်ထောင်စုကတနိဋ္ဌာန်ချလှုပ်ဆောင်နေတယ်ဆိုတာကိုပြသဖို့အတွက်ဖြစ်ကြောင်းအင်ပြူရောအရာရှိတွေကပြောပါတယ်။ဒါပြင်သမ္မတအနေနဲ့ဒီနိုင်ငံနဲ့အဲ့ဒီနိုင်ငံတွေကပြည်သူတွေနဲ့တန်တမာရေးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဒီခီးစဉ်အတွင်းတိုးမြင့်လှုပ်ဆောင်နိုင်မယ်လို့မျှော်လင့ အဲ့ဒီအနုမြူဘုံချပြီးမကြခင်မှာပဲဂျပန်နိုင်ငံကလက်နဲ့ချလိုက်တဲ့အတွက်ဒုတိယကမ္ဘာစစ်ကြီးပြီးဆုံးသွားကြတာပါတမရဘာမဟာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်တမရတအူးအနေနဲ့ဟီရိုရှိမားမြို့ကိုပထမဆုံးကျင်းသွားရောက်မှလည်းဖြစ်ပါတယ
်ကမ္ဘာတဝန်းဝယ်ယူစားသုံးသူတွေဟာကိုယ်မှရှိတဲ့ငွေကိုကြစ်ကြစ်ပအောင်ဆုတ်ထားတယ်လို့ဂျပန်နိုင်ငံမှာကျင်းပနေတဲ့စက်မှုထိပ်သီး9နိုင်ငံ G7 အဖွဲ့ဗဏ္ဍာရေးဆိုင်ရာကြီးကဲတွေကပြောဆိုလိုက်ပါတယ်စူးစားပန်းစားရှာထားတဲ့ငွေတွေကိုတုံးဆွဲဖို့ရာတွန့်ဆုံနေတဲ့အကြောင်းရင်းတွေလည်းရှိနေတယ်လို့ဆိုပါရယ်တချို့ကတော့ဗဏ္ဍာရေးကျက်တဲတာကြောင့်တုံးဆွဲလျှော့ကြတယ်လို့တချို့ကတော့စူးစောင်းထားတဲ့ငွေကြေးနှဲပါတာဒါမှမဟုတ်တုံးဖို့ထက်စုဖို့ကိုဦးစားပေးလာကြတယ်လို့ဆိုပါရယ်အခုလို့တုံးဆွဲခြင်းစိတ်မရှိကြတဲ့အတွက်လည်းကမ္ဘာတဝန်းမှာနောက်ဆက်တွဲရိုက်ခတ်မှုတွေကြုံနေရတာဖြစ်ပါတယ်စားသုံးသူတွေချိုးချံချွေတာလာကြတဲ့အတွက်ကမ္ဘာတဝန်းစီးပွားရေးအခြေအနေဟာရှင်းမတိုးနောက်မဆုတ်ဖြစ်မျိုးနဲ့ကြုံနေရတယ်လို့လည်း G7 အဖွဲ့ကဗဏ္ဍာရေးအကြီးအကဲတွေကပြောပါတယ်ကုမ္ပဏီတွေနဲ့စက်ယုံတွေကနေကုန်ပစ္စည်းတွေအကြီးအကျယ်ထုတ်နေကြပေမဲ့မဝယ်ပဲဖြစ်နေကြတာပါဝယ်လို့ရမရှိတာဟာကမ္ဘာတဝန်းမှာကြုံနေရတဲ့အကြီးမားဆုံးပြဿနာတွေထဲကတစ်ခုဖြစ်တယ်လို့ဂျပန်ဗဏ္ဍာရေးဝန်ကြီးတာရိုအာဆိုကပြောပါတယ်G7 အဖွဲ့ဝင်နိုင်ငံတွေကအစိုးရတော်တော်များများကတော့ဖွံ့ဖြိုးမှုကြဆင်းလာတဲ့အခြေအနေကိုကြားကန်နိုင်အောင်အစိုးရတွေကပုံမပြီးတော့တုံ့ဆွဲသွားကြဖို့လိုလားကြပါတယ်။ဒါပေမဲ့လည်းအဓိကစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဂျာမနီကတော့ဗဏ္ဍာရေးပြုပြင်ပြောင်းလဲမှုအစီအစဉ်တွေမှာအစဉ်လာလမ်းစဉ်အတိုင်းသာလှုပ်ဆောင်လို့တဲ့သဘောထားရှိနေတာဖြစ်ပါတယ်
။အီဂျစ်လေကြောင်းလိုင်းခီးစဉ်အမှတ်104လေရင်ပေါ်ပါလာသူ66ဦးနဲ့အတူမြေထဲပင်လယ်ထဲပြတ်မကျခင်လေရင်ထဲမှာမိဂုံငွေတွေတွေ့ရှိခဲ့တယ်လို့စုံစမ်းစစ်ဆေးမှုတွေကစနေနေ့မှာပြောပါတယ်။အီဂျစ်လေကြောင်းလိုင်းအမည်ပါတဲ့လေရင်အပိုင်းအစတွေနဲ့အတူပြုတ်ထွက်လာတဲ့ထန်ကုန်အပိုင်းအစတွေအသက်ကအင်ဂျီရဲ့ဓာတ်ပုံတွေကိုအီဂျစ်စစ်တပ်ကထုတ်ပြန်ခဲ့ပါတယ်။နောက်ဆုံးထုတ်ပြန်လိုက်တဲ့သတင်းအချက်အလက်တွေထဲမှာလေရင်ဘာကြောင့်ပြတ်ကျတယ်ဆိုတဲ့အဖြေရနိုင်မဲ့တဲလွန်စာပါမလာပါဘူး။အလက်ဇန်ဒရီးယားမြို့ရဲ့မြောက်ပိုင်းကီလိုမီတာ160လောက်ဝေးတဲ့ဒေသမှာရှိနေတယ်လို့ယူဆရတဲ့black box လို့ခေါ်တဲ့လေရင်မှတ်တမ်းတင်ဆက်ကိုမြေထဲပင်လယ်အောက်ခြေကနေပြန်လည်ဆယ်ယူနိုင်ရေးအတွက်ကြိုးပမ်းကြရအောင်မှာဖြစ်ပါတယ်။ပြည်သူ့နိုင်ငံရေးဝန်ကြီးရှင်းမအာရော့နဲ့တခြားအရာရှိတွေအပြင်ပြင်သစ်ဆိုင်ရာအီဂျစ်သားမကြီးတို့ဟာလေရင်ပြတ်ကျတဲ့အထက်ပါသွားသူတွေရဲ့အကြမ်းရဲသူမိသားစုဝင်100လောက်နဲ့တွေ့ဆုံပြီးအထူးဂရုဏာတက်မိကြောင်းပြောကြားခဲ့တယ်လို့ပြင်သစ်နိုင်ငံရေးဝန်ကြီးကပြောပါတယ်။
อีเจเอลีจางไลน์ก็เลยยินเสียงเป็ดจ่าเขียร์อะไรเจ้าหญิงเนี่ยปัตตาลูไปเฮดีทัพปอนี่ใช่ไหมเว้ยอุยอบากาลีใช่ด้วยมาลงยองเยออุยเยดจีเปลี่ยนเลยสั่งเสริมมือเรื่องสั่งลานี่บาร์เลยอีเจเอ็มแม ขี้เส้นแม่เสียตรงนี้เลยเลยยังฮะก้าวเงี้ยงานนี้ยุติเปลี่ยนจากปีรอมีเรื่องเป็นเลยเปลี่ยนจากเขื่อนเจ้าหญิงกูเส้นเส้นเลยไม่ตียาดีใช่ไหมเว้ยไม่ต้องทำมือพิเศษเนี่ยก็ดีเลยยังวิ่งเอาเขื่อนเลยใช่ด้วยอารมณ์มาลงยองเย่ป่อยมือพิเศษบูเรียสุวรรณเจ้าจำเป็นต้องมาเรียเลี้ยงเชฟพี่นายนั่นล่ะสุดเลยตั้งแต่ยารีปมุจิทว่าลาวาเลยเลี้ยงฮะยุติยุติเย่ต้องเลยปีรอทุกจ่าเลยใช่ไหมเลี้ยงมัวเย่บ่เชฟจ่ารามีมือ ဒီလေရင်ပြတ်ကြဒီလေရင်ပြတ်ကြအောင်စံဖက်ဝါရီတွေကစီစဉ်ခဲ့တာလားဆိုပြီးတော့တန်တရားရှိနေကြတာပါဒီဖြစ်ရဟာဘယ်လ်ဂျီယမ်နိုင်ငံဇာဗနန်၄စိတ်ကတိုက်ခိုက်မှုမှာတော့စံဖက်သမားတွေကခီးသွားတွေရှိနေတဲ့၄စိတ်အဆောက်အအုံမှာပဲတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်တကယ်လို့သာအီဂျီအယ်လေရင်ဟာဘုံပေါက်ကွဲပြီးတော့ပြတ်ကြခဲ့တာဖြစ်ခဲ့မယ်ဆိုရင်လေရင်ရန်နာခဲ့တဲ့၄ ပါတယ်ပြင်သစ်နိုင်ငံကနေအီဂျစ်နိုင်ငံကိုင်ရိုမြို့တော်ကိုဥတီပြန်တန်းရင်ပြတ်မကျခင်မှာအီဂျစ်အလေရင်ဟာအီရီထရီးယားနိုင်ငံကနေအီဂျစ်နိုင်ငံခီးစဉ်ဒီနောက်ကိုင်ရိုမြို့တော်နဲ့တူနီရှားနိုင်ငံမြို့တော်တူနစ်တို့ကြားအသွားပြန်ခီးစဉ်တွေကိုပြန်တန်းခဲ့တာဖြစ်ပါတယ်
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအနည်း20ပြည်အာဆီယံရုရှားဆွေးနွေးပွဲဆက်ဆံရေးအထိတ်မှထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်ဟာထိပ်သီးဆွေးနွေးပွဲမှာမိန့်ခွန်းပြောကြားခဲ့သလိုပဲရုရှားသမ္မတဗလာဒီမီပူတင်နဲ့လည်းတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ်သမ္မတဦးထင်ကျော်ဟာဒီထိပ်သီးဆွေးနွေးပွဲဟာအာဆီယံရုရှားဆက်ဆံရေးအတွက်အဓိကကြားတဲ့မှတ်တမ်းတစ်ခုဖြစ်တဲ့အကြောင်းရုရှားနိုင်ငံဟာအာဆီယံနိုင်ငံတွေအတွက်အရေးကြီးတဲ့မိတ်ဖက်ဆက်ဆံရေးနိုင်ငံတစ်နိုင်ငံဖြစ်တဲ့အကြောင်းမေလ20ရက်နေ့ကပြောကြားတဲ့မင်ကွန်းထဲမှာထည့်သွင်းပြောကြားခဲ့တာဖြစ်ပါတယ်။ဒါ့အပြင်မြန်မာနိုင်ငံအနေနဲ့ဒေတာရင်းစီးပွားရေးအသိုက်အဝန်းဖော်ဆောင်နိုင်ရေးအတွက်အစွမ်းကုန်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းဆင်းရဲချမ်းသာကွာဟမှုနယ်ပယ်ရေးအတွက်ဆက်လက်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းနိုင်ငံအတွင်းအသေးစားနဲ့အလားဆက်ဆက်မှုလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့အတွက်လည်းဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။အာဆီယံနဲ့ရုရှားအကြားပညာတော်သင်များအပြန်အလှန်ဆီလုပ်မှုတုံ့ပြန်ရေးအာဆီယံနိုင်ငံတွေမှာရုရှားနိုင်ငံရဲ့ပညာရေးဆိုင်ရာသင်တန်းတွေဖွင့်လှစ်ရေးနဲ့အာဆီယံနိုင်ငံတွေကပညာတော်သင်စုရရှိကြတဲ့ကျောင်းသားရေးအတွက်တုံ့ပြန်ရေးကိစ္စတွေအတွက်လည်းသမ္မတဦးထင်ကျော်ကထည့်သွင်းပြောကြားခဲ့သလိုမြန်မာရုရှားယဉ်ကျေးမှုပူးပေါင်းဆောင်ရွက်ရင်းနဲ့ဆိုင်တဲ့လှုပ်ဆောင်နေကြတဲ့အကိစ္စတွေကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်။နေ့20ပြည့်အာဆီယံရုရှားဆွေးနွေးပွဲဆက်ဆံရေးအထိတ်မှထိပ်သီးဆွေးနွေးအပြီးဆိုချီကြေညာချက်တစ်စောင်ကိုထုတ်ပြန်ခဲ့တာမှာမိတ်ဖက်ဆက်ဆံရေးတိုးတက်အောင်ဆက်လက်ဆောင်ရွက်ရေးနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးစီးပွားရေးပူးပေါင်းဆောင်ရွက်ရေးလူမှုရေးနဲ့ယဉ်ကျေးမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးဖွံ့ဖြိုးတိုးတက်မှုကွာဟမှုနယ်ပါးစပ်ရေးနဲ့ပေါင်းစည်းဆက်သွယ်ရေးပူပေါင်းဆောင်ရွက်မှုများသဘောတူညီချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ကိစ္စရပ်တွေပါဝင်ပါတယ်။သမ္မတဦးထင်ကျော်နဲ့ကိုယ်စားလှယ်အဖွဲ့ဟာဆိုချီမြို့ကနေမော်စကိုမြို့တော်ကိုမေလ27ရက်နေ့ကရောက်ရှိသွားပြီးမြန်မာတန်ယုံကဝန်တန်းအနေနဲ့မိသားစုတွေပညာတော်သင်ကျောင်းသားကျောင်းသူတွေနဲ့တွေ့ဆုံပြီးခရမလင်နန်းတော်အပါအဝင်မော်စကိုမြို့ကအထင်ကြီးနေရာတွေကိုတွားရောက်လည်လာခဲ့ကြပါတယ်။သမ္မတဦးထင်ကျော်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာရုရှားနိုင်ငံကနေမေလ27ရက်နေ့ညပိုင်းကမြန်မာနိုင်ငံကိုပြန်လည်ထွက်ခွာခဲ့ကြပါတယ်။
ယူနူးလိုအမည်ပေးထားတဲ့အပူပိုင်းဆိုင်ကလုန်းမုန်တိုင်းဟာဘင်္ဂလားပင်လယ်အော်ဖြတ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းနဲ့ကော့ဘစားဘက်နဲ့မြန်မာနိုင်ငံရခိုင်ပြည်နယ်စစ်တွေကြောက်ဖြူနယ်မောင်တော်မြို့တွေဘက်ကိုဥတီရွေလျားတိုက်ခတ်နေပါတယ်။မုန်တိုင်းလမ်းကြောင်းနဲ့အနီးဆုံးဖြစ်ပြီးတနအီဝမိုင်60နှုန်းနဲ့လေပြင်းတိုက်ခတ်နိုင်မယ်လို့မိုးလေဝသပညာရှင်တွေခန့်မှန်းထားတဲ့ရခိုင်ပြည်နယ်မှာစစ်ရှောင်ဒုက္ခသည်တွေအပါအဝင်ဒေသခံတွေကိုမုန်တိုင်းဘေးလွတ်ရာပြောင်းရွှေ့နေရာချထားပေးတယ်လို့ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းက VOA ကိုပြောပါတယ်။မုံတိုင်းကြောင့်မိုးကြီးရေရှမ်းမြေပြိုရာတွေဖြစ်နိုင်တဲ့အတွက်ကုန်းမြင့်နေပြည်သူတွေရောမြေချောင်းကမ်းနားမှာနေထိုင်ကြသူတွေပါဘေးလွတ်ရာရှောင်ရှားကြဖို့ငါးဖက်ဆက်လေတွေပြည်ရင်းရေချောင်းနဲ့လေချောင်းလိုင်းတွေလည်းမုံတိုင်းအန်ဒီရဲ့သတိပြုကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကနှိုးဆော်ထားပါတယ်။ ယွန်းနုဆိုင်ကလုန်းမုန်တိုင်းဟာကုန်းတွင်းမုန်တိုင်းငယ်ဖြစ်နေချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကိုပါတိုက်ခတ်နိုင်တာကြောင့်အဲ့ဒီဒေသတွေကိုလည်းအနီအောင်ဆင့်သတိပေးချက်ထုတ်ပြန်ထားပါတယ်မုန်တိုင်းရဲ့အရှိန်ကြောင့်မိုးတက်ထန့်စွာရွာသွန်းပြီးတော့လေပြင်းတိုက်ခတ်မှုတွေဖြစ်ပေါ်နေတဲ့အတွက်ချင်းပြည်နယ်ဖလန်းမြို့ဘက်မှာမြေပြိုမှုတွေဖြစ်ပွားခဲ့ပြီးလမ်းတွေနဲ့နေအိမ်တချို့ပျက်စီးမှုတွေရှိခဲ့တယ်လို့သတင်းရရှိပေမဲ့လူသေးပြောင်းနဲ့ပတ်သက်လို့တော့မကြားသိရသေးပါဘူ
းအင်အားပြင်းထန်တဲ့ cyclone မုန်တိုင်းရိုနုဟာဘင်္ဂလားဒေ့ရှ်နိုင်ငံကန်ယိုရန်ဒေသတွေကိုဝန်ရောက်တိုက်ခတ်ပြီးနောက်စနေနေ့နေ့လယ်ပိုင်းကအားပျော့လာနေပြီဖြစ်ပါတယ်မုန်တိုင်းဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကမြို့တွေနဲ့ကျေးရွာတွေကိုဝန်ရောက်တိုက်ခတ်ခဲ့တာမှာမြေပြိုမှုတွေဖြစ်သွားခဲ့တဲ့အတွက်ဒေသတွေမှာအနည်းဆုံးလူ24ဦးလောက်သေဆုံးသွားခဲ့ပါတယ်အနာပိုင်တွေကမုန်တိုင်းသတိပေးချက်ထုတ်ပြန်ခဲ့တဲ့အတွက်လူပေါင်း5သိန်းခန့်ဟာနေရဆွန့်ခွာပြီးမုန်တိုင်းခိုလုံရေးနေရာတွေမှာရွှေ့ပြောင်းနေထိုင်ခဲ့ကြပါတယ်နေမွန်းတဲ့ချိန်လောက်ကမုန်တိုင်းကုန်းတွင်းဘက်ကိုဝန်ရောက်လာတဲ့အချိန်ကတနအီကိုကီလိုမီတာ60နုန်းလောက်နဲ့တိုက်ခတ်ခဲ့တာကြောင့်သစ်ပင်တွေအမြစ်ကလန်ပြီးတော့ပြိုလဲကြတာအိမ်တွေပစ္စည်းကုန်တဲ့အပြင်လက်စစ်မီးတွေနဲ့ဆက်သွယ်ရေးတွေလည်းပြတ်တောက်ကုန်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအရေးပေါ်ကယ်ဆယ်ရေးဌာနကစနေနေ့ညနေပိုင်းမှာထုတ်ပြန်တဲ့ကြေညာချက်အရမုန်တိုင်းကြောင့်တိုင်းပြည်တောင်ပိုင်းခရိုင်ခုနှစ်ခုအတွင်းအနည်းဆုံးလူပေါင်း24ဦးသေဆုံးသွားတယ်လို့ဆိုပါတယ်ချစ်တကောင်းခရိုင်အတွင်းကပန်စကာလီဒေသမှာကန်ယိုရန်ဒေသမှာတမန်နေကျိုးပြီးရေကြီးမှုတွေဖြစ်ပေါ်ခဲ့တာကြောင့်လူခဏဦးသေဆုံးသွားတယ်လို့ဆိုပါတယ်ဟာတာယာကျွန်းမှာလည်းပင်လယ်ရေကရွာထဲကိုဝင်လာတာကြောင့်ခလိငတ်တူအပါဝင်လူ3ဦးရင်းနှစ်ပြီးသေဆုံးသွားတယ်လို့ဆိုပါတယ်လူပေါင်းနှစ်တန်းခွဲဟာစစ်တကောင်းမြို့ကိုဝင်ရောက်ခဲ့တဲ့ရေချောင်းလိုင်းတွေကြောင့်လည်းဖြစ်သိမ်းထားရတယ်လို့ဆိုပါတယ
်အာဖဂန်နစ္စတန်နဲ့ဆန်နီပါကစ္စတန်နိုင်ငံရဲ့ဝေးလံခေါင်တည်တဲ့ဒေသမှာအမေရိကန်ရဲ့ drone ယာဉ်နဲ့ပစ်ခတ်မှုအတွင်းအာဖဂန်တာလီဘန်ခေါင်းဆောင်မူလာအက်ကတာမန်ဆွာသေဆုံးခဲ့ပုံရတယ်လို့အမေရိကန်စစ်တပ်ကပြောဆိုလိုက်ပါတယ်ဒေသစံတော်ချိန်စနေနေ့အစောပိုင်းကတိုက်ခိုက်မှုကိုတော့အမေရိကန်သမ္မတဘရက်အိုဘားမားကိုယ်တိုင်ခွင့်ပြုချက်ပေးခဲ့ကြောင်းလည်းအမေရိကန်တာဝန်ရှိသူတွေကဆိုပါတယ်အမေရိကန်အထူးစစ်စင်ရေးတပ်ဖွဲ့တွေကစစ်လွတ်လိုက်တဲ့မောင်းသူမဲ့လေယာဉ်အများအပြားပါဝင်တဲ့ဒီတိုက်ခိုက်မှုအတွင်းအာမက်ဝေါ်မြို့အနောက်တောင်ဘက်မှာကာဒစင်းနဲ့ခီးသွားနေတဲ့တာလီဘန်ခေါင်းဆောင်မန်ဆွာနဲ့တူလိုက်ပါလာတဲ့အမျိုးသားတအုပ်လည်းသေဆုံးခဲ့ပုံရပါတယ်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်နဲ့မန္တနာချန်တို့ကပြောပြခဲ့ကြတာပါအခုတော့သတင်းဆောင်မနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပါမယ်နောက်ပတ်ဂျပန်နိုင်ငံမှာကမ္ဘာအဖွံ့ဖြိုးဆုံးခုနှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံကြတဲ့အခါကမ္ဘာတစ်လောအခြေခံအဆောက်အအုံဖွံ့ဖြိုးရေးအတွက်လိုအပ်ချက်တွေဟာအဓိကဆွေးနွေးစရာတစ်ခုဖြစ်လာပါလိမ့်မယ်အာရှတလောမှာတရုတ်တွေရဲ့ရင်းနှီးမြှုပ်နှံမှုလွှမ်းမိုးနေတဲ့ကိစ္စကိုအရေးအသွေးကောင်းမွန်တဲ့အခြေခံအဆောက်အအုံဆိုင်ရာရင်းနှီးမြှုပ်နှံမှုတွေအဖြစ်အစားထိုးမဲ့ကိစ္စကိုအဓိကထားရမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဆိုပါတယ်အဓိကအဖြစ်ပြပကိုမိခိုအားထားနေရတဲ့ကမ်ဘောဒီးယားလိုနိုင်ငံအတွက်အရေးတကြီးလိုအပ်တယ်လို့ဆိုပါတယ်ဒီအကြောင်း VOA သတင်းတော့ဒန်နီယယ်ဒက်ခါတစ်သတင်းပေးပို့ထားတာကိုဦးကျော်စံတာကပြောပြပါမယ်
ကလန်ယထာလန်စိတ်ကံအလုံးဟာကင်ဘောဒီးယားနိုင်ငံမှာအဓိကလိုအပ်နေတဲ့အခြေခံအဆောက်အဦတွေဖြစ်ပါတယ်။ကင်ဘောဒီးယားနိုင်ငံဖွံ့ဖြိုးမှုနှုန်းကျမသွားအောင်အခြေခံအဆောက်အဦကဏ္ဍမှာရင်းနှီးမြှုပ်နှံမှု2013နဲ့2022အတွင်းဒေါ်လာစမ်း12,000ကနေ16,000အထိလိုအပ်လိမ့်မယ်လို့ ADB ကအာရှဖွံ့ဖြိုးဘဏ်ကခန့်မှန်းပါတယ်။ဂျပန်ကတော့အာရှဒေသအတွက်နောက်5နှစ်အတွင်းဒေါ်လာစမ်းပေါင်း13,000ထောက်ပံ့ဖို့ကြေညာထားတာဖြစ်ပါတယ်။ JICA လို့ခေါ်တဲ့ဂျပန်နိုင်ငံတကာထောက်ပံ့ရေးအေဂျင်စီကကင်ဘောဒီးယားမှာလမ်းစိတ်ကမ်းတရဆောက်လုပ်ရေးအတွက်ငွေကြေးအများအပြားထောက်ပံ့ကူညီလှုပ်ဆောင်နေပါတယ်။ JICA အကြီးတန်းကိုယ်စားလှယ်တာကာရှိအီတိုကအရေးချင်းပြည်မီပြီးရေးရှည်တည်ထမဲ့အခြေခံအဆောက်အဦတည်ဆောက်ရေးအတွက်လူမှုပတ်ဝန်းကျင်၊သဘာဝပတ်ဝန်းကျင်ဆိုင်ရာအကျိုးသက်ရောက်မှုတွေကိုထက်သွင်းစဉ်းစားမှာဖြစ်တယ်လို့ဆိုပါတယ
်။ Well, sometimes you know Japanese aid is criticized to be slow, but
Japan အကူအညီဟာနောက်ကျတယ်နှိမ့်ကွေတယ်လို့မကြခဏဝေဖန်ခံရပါတယ်ဒါပေမဲ့ဒါဟာအချိန်ဖြုန်းနေတာမဟုတ်ပါဘူးညှိနှိုင်းဖို့ပြင်ဆင်ဖို့အချိန်လိုအပ်တဲ့အတွက်ဖြစ်ပါတယ
်ဒါပေမဲ့ဒီအတွက်အလှရှင်တူဦးတိုင်းမဖြစ်နိုင်ပါဘူးတရုတ်နိုင်ငံဟာကမ်ဘောဒီးယားနိုင်ငံအတွက်အခြေခံအဆောက်အဦဆိုင်ရာအကြီးမားဆုံးရင်းနှီးမြှုပ်နှံနေတဲ့နိုင်ငံဖြစ်ပါတယ်သို့တော်လည်းတရုတ်လုပ်ငန်းတွေဟာအကြီးအသေးနဲ့စံကြီးစံညွှန်းမမီဘူးလို့ဝေဖန်ခံနေရတာပါတုံ့တသူတွေကတော့ကမ္ဘောဒီးယားအစိုးရဟာအစင်းလားအလှဆင်ဂျပန်နိုင်ငံရဲ့အယီချင်းပြိဝမှုကိုယူမလားတရုတ်နိုင်ငံရဲ့အစောတည်ရင်ရရှိနိုင်တဲ့အကူအညီကိုပဲယူမလားဆိုတာရွေးချယ်ရမယ့်အရှင်းလေးရှိနေတယ်လို့သုံးသပ်ကြပါတယ်ချန်ဆိုဖာဟာကမ္ဘောဒီးယားဖွံ့ဖြိုးမှုမူဝါဒဆိုင်ရာလေ့လာရေးသူတွေစီဖြစ်ပါတယ
် For some donors they require a long procedure before we can get a loan and develop an infrastructure.
တချို့လူရှင်တွေအတွက်အလှငွေမပေးခင်အခြေခံအဆောက်အုံကိုဖွံ့ဖြိုးအောင်မလုပ်ခင်အချိန်အများကြီးယူရပါတယ်ဒါပေမဲ့တရုတ်လိုအလှရှင်တွေကြတော့ပတ်စံလင်းလင်းမြန်းမြန်းရရှိနိုင်ပါတယ်လုပ်ငန်းလည်းမြန်မြန်စတင်နိုင်ပါတယ်ဒါပေမဲ့အရေးအသွေးကိစ္စမှာတော့ပြောစရာရှိလာပါလိမ့်မယ်
ကမ္ဘောဒီးယားအစိုးရဟာဗက်မလိုက်ဖဲရပ်တည်နေတယ်လို့ကြေညာထားပြီးဘသူအထောက်ပံ့ကိုမှပယ်ချညှဉ်းဆန်စရာအကြောင်းမရှိဘူးလို့ဆိုပါတယ်။နိုင်ငံရေးအကက်ခတ်တွေကတော့ပြင်ပအင်အားစုတွေကိုတစ်ခုနဲ့တစ်ခုအပြိုင်ဖြစ်အောင်လုပ်ရင်အစိုးရအတွက်နိုင်ငံတကာအထောက်ပံ့ရမယ့်လမ်းပုံမပွင့်လင်းလာစေနိုင်တယ်လို့သုံးသပ်ကြပါတယ်။ Sebastian Strangio ဟာ Hun Sen's Cambodia ဆိုတဲ့စာအုပ်ကိုရေးသားသူဖြစ်ပါတယ
်။ For a country like Cambodia which is small and weak and dependent on outside money
ကမ္ဘောဒီးယားလိုပြပအထောက်ပံ့ကိုမိခိုနေရတဲ့အင်အားနဲ့နိုင်ငံတွေအတွက်နိုင်ငံခြားဆက်ဆံရေးကိုအများအပြားထူထောင်နိုင်ဖို့ဟာအမြဲတမ်းဦးစားပေးရမယ့်လုပ်ငန်းတစ်ရပ်ဖြစ်ပါတယ်။မိတ်ဆွေများများရှိလေကမ္ဘောဒီးယားနိုင်ငံအတွက်အကျိုးရှိလေပါပဲ
။ဘုသူစီကရရကမ္ဘောဒီးယားအဖို့ဝင်ငွေတူလာနာတဲ့အတူအခြေခံအဆောက်အဦဖွံ့ဖြိုးလာဖို့မျှော်လင့်ချက်လည်းမြန်မာနေကြောင်းပါတယ်ခင်ဗျာ
။ Well, Myanmar has manygreat products and services that are very attractive to the United States.
နိုင်ငံရေးလုံနာမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိမှုလေ။ဈေးကလည်းလုံငယ်အင်ကြီးတော့သူ
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
ရန်နေဆိုင်လည်းနေပို့ပြီးခက်ခဲတာပဲကားကြားထဲမှာညင်းနေရတာပေါ့ကားကြားထဲမှာကိုဝင်းတက်ရှာနေရတာဒီကဲပတ်ဆောင်မရရောက်ရှာတာမနေ့ပိုင်းကိုဈေးဖို့ရောက်ရှာတာ
မြန်မာနိုင်ငံတကာငွေကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနှာစင်နိုင်ပါတယ်ခင်ဗျာ
VOA ရတနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပါမြန်မာရေးတပ်ဖွဲ့ကိုပြုရင်ပြောင်းလဲတဲ့အတွက်ရဲနဲ့ပြည်သူဆက်ဆံရေးကောင်းမွန်လာလိမ့်မယ်လို့ညွှန်းလင်းရပါတယ်ဒါပေမဲ့ရဲတပ်ဖွဲ့လိုအာဏာပိုင်အဖွဲ့အစည်းမျိုးကိုပြည်သူလူထုကစောင့်ကြည့်နိုင်လေအကျိုးရှိလေဖြစ်ကြောင်းဥအောင်ခင်ကသုံးသက်ရေးသားထားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြသွားမှာဖြစ်ပါတယ
် NLD အစိုးရတဲ့လက်ထက်မှာခေတ်စားနေတဲ့ရတရားစီမံချက်ကိုမေလတရနေ့ကစပြီးတနိုင်ငံလုံးမှာအကောင့်ထေဖုံးနေတယ်လို့ရဲတပ်ဖွဲ့ကကြေညာပါတယ်လုံခြုံရေးတရားဥပဒေစိုးမိုးရေးမှုခင်းကြဆင်းရေးကိုအထူးစီမံချက်အဖြစ်ရက်တရာအတွင်ဆောင်ရွက်မယ်လို့ဆိုပါတယ်ဖိနှိပ်မှုလက်စားမှုနဲ့အခြားဖောက်ပြန်မှုတွေကြောင့်ရဲတပ်ဖွဲ့ကိုပြည်သူကအယုံကြည်မရှိတာများပါတယ်ဒါပေမဲ့ရဲတပ်ဖွဲ့ဟာအနောက်တိုင်းအကူအညီနဲ့နာမည်ကောင်းရအောင်ကြိုးပမ်းနေပုံရပါတယ်ပြည်သူရဲတပ်ဖွဲ့ဖြစ်လာရေးအတွက် EU ဥရောပအဖွဲ့က2014ကစပြီးတင်ဒန်းတွေပေးနေပါတယ်ဒီနေ့ကြမ်းမှာရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုချီးကျူးကြတာတွေ့ရပါတယ်။ပြည်သူတွေပျော်ရွှင်စွာရေကစားတိုင်အောင်ရဲတပ်ဖွဲ့ကစောင့်ရှောက်ပေးနိုင်ပါတယ်။ NLD အစိုးရရဲ့ပထမအကြိမ်တကြံမှာရဲတပ်ဖွဲ့ရဲ့ကူညီစောင့်ရှောက်မှုကိုပြည်သူတွေအံ့ဩကြရပါတယ်။ပြည်သူဆက်ဆံရေးအတတ်ပညာကျွမ်းကျင်မှုကိုပြသသလိုဖြစ်နေပါတယ်။ရဲတပ်ဖွဲ့ကိုကျေးဇူးတင်ကြောင်းနိုင်ငံခေါင်းဆောင်ဒေါ်စုကထုတ်ဖော်ပြောဆိုပါတယ်။ဒါပေမဲ့ဒီအစိုးရကမှအကျင့်ပြည့်ပြီးအကြီးအကျယ်ဖောက်ပြန်ခဲ့တဲ့ရဲတပ်ဖွဲ့ကိုပြည်သူလူထုကအမြဲတမ်းစောင့်ကြည့်ဖို့လိုပါတယ်
။ရဲတပ်ဖွဲ့ဟာအစိုးရစစ်တပ်ရဲ့လက်အောက်ခံတပ်ဖွဲ့သဘောမျိုးနဲ့ယက်တီခဲ့ရကဦးသိန်းစိန်အစိုးရတက်လာတဲ့အခါတီးခြားယက်တီတဲ့အဖွဲ့အစည်းသဘောနဲ့လုံခြုံဆောင်ရွက်မဲ့ပုံပေါ်နေပါတယ်။လာမယ့်၄နှစ်အတွင်းအင်အား8000ကနေ3000ခွဲထိတိုးချဲ့ဖို့ရည်ရွယ်တာမို့နေ့စဉ်ဘဝမှာပြည်သူနဲ့ရဲအထူးအတွေ့များလာဖို့ရှိပါတယ်။လူအခွင့်အရေးရက်ွက်ဆောင်ရှောက်ရေးအဓိကယုံထိန်းသိမ်းရေးစတာတွေကိုအနောက်တိုင်းအကူအညီနဲ့လည်လာပါတယ်။ဒါပေမဲ့နေဆက်ဒေသတွေမှာရဲတပ်ဖွဲ့ဟာအစိုးရတပ်ရဲ့ညီနောင်တပ်ဖွဲ့အဖြစ်လက်တွဲဆောင်ရွက်တော်မူစစ်တပ်နာမည်တက်တယ်လို့ရဲတပ်ဖွဲ့လည်းနာမည်ဆိုးထွက်ပါတယ်။ထိပ်ပန်းရဲအရာရှိတွေမှာဆယ်ရာခိုင်နှုန်းဟာစစ်ဘူဟောင်းဖြစ်ပြီးပြည်ထရေးဝန်ကြီးဖြစ်သူစစ်ဘူရဲ့လက်အောက်ခံဌာနဖြစ်ပါတယ်။
မဆလာကေပြည်သူရဲတပ်ဖွဲ့ကိုနာမည်ဖြတ်သူဟာလုံထင်းတပ်ဖွဲ့ဖြစ်ပါတယ်။က ကျောင်းသားနဲ့ပြည်သူ့အုံကြွမှုကိုလုံထင်းတပ်ဖွဲ့ကအရင်ဆုံးနှိမ်နှင်းလင်းရှိပါတယ်။လုံထင်းမှန်နိုင်တဲ့အခါမှာစစ်တပ်ကပါဝင်လာတာဖြစ်လို့လုံထင်းနဲ့စစ်တပ်ဟာအကြမ်းဖက်ပြီးဖိနှိပ်ညှဉ်းပန်းတဲ့တပ်ဖွဲ့တွေဖြစ်လာပါတယ်။1988မှာစစ်အစိုးရတက်လာတဲ့အခါမှာနာမည်ပြည့်နေတဲ့ပြည်သူ့ရဲတပ်ဖွဲ့ကိုမြန်မာနိုင်ငံရဲတပ်ဖွဲ့လို့အမည်ပြောင်းလိုက်ပြန်ပါတယ်။ဒါပေမဲ့စစ်အစိုးရရဲ့ဖိနှိပ်ရေးတပ်ဖွဲ့အဖြစ်အသုံးခံနေရပြီးအခက်တိလိုက်စားမှုများလွန်းတာမှုပြည်သူယုံကြည်လေးစားမှုမရတဲ့အဖွဲ့အစည်းဖြစ်ပါတယ်။စစ်အစိုးရလက်ထက်မှာရဲတပ်ဖွဲ့ဟာတရားစီရင်ရေးဌာနနဲ့ဝေစားမျှစားလုပ်ပြီးကိုကျိုးစည်းပွားအတွက်လုပ်ကင်ကြပါတယ်။အခက်တိလိုက်စားမှုမှာနာမည်ဆိုးထွက်တဲ့အဖွဲ့အစည်းဖြစ်ပါတယ
်။ဒီမိုကရေစီစနစ်ကျင့်သုံးနိုင်ရေးအတွက်ရဲတပ်ဖွဲ့ဟာအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးစံနှုန်းကိုလက်ကင်ထားရမယ်။တော်ဝင်ခံမှုအပြည့်အဝရှိရမယ်ပြည်သူကိုကာကွယ်စောင့်ရှောက်နိုင်ဖို့အတွက်ပြည်သူလူထုရဲ့ပူးပေါင်းဆောင်ရွက်မှုကိုရယူရမယ်လို့လက်ခံထားကြောင်း Police Reform in Burma ဆိုတဲ့စာရမ်းမှာသူတည်သည့် Andrew Silt ကတင်ပြပါတယ်ဒီရွေချက်တွေကိုထိရောက်စွာအကောင်အထည်ဖော်နိုင်ဖို့အတွက်ပြည်သူလူထုရဲ့ယုံကြည်မှုနဲ့ယုံကြည်လေးစားမှုကိုရရှိဖို့လိုပါတယ်ပြည်သူလူထုပေးတဲ့တည်ငြိမ်အချက်လက်ကိုအားကိုးပြီးဆောင်ရွက်ရတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်အရင်လိုအစိုးရအမိန့်ကိုအကောင့်ထဲပေါ်တဲ့အဖွဲ့ဆိုတဲ့အမြင်ကိုပြောင်းလဲရလိမ့်မယ်လို့ဆိုပါတယ်အကျင့်ဟောင်းကိုပြောင်းလဲရမှာမို့အချိန်ကြာလာမှသာအကျိုးခံစားရမယ့်ပုံပေါ်နေပါတယ
်လုတ်ပိုင်ခွင့်အာဏာရှိတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်ရဲအဖွဲ့ရဲ့ဖောက်ပြန်မှုကိုဒီမိုကရေစီနိုင်ငံတိုင်းမှာအနည်းငယ်အများတွေ့နိုင်ပါတယ်ဒါပေမဲ့ပြည်တွင်းပဋိပက္ခပြင်းထန်တဲ့နေရာတွေမှာရဲအဖွဲ့ရဲ့အဆိုးဝါးဆုံးသောဖောက်ပြန်မှုတွေကိုတွေ့နိုင်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာရဲအဖွဲ့ဖောက်ပြန်မှုလွန်ခဲ့တဲ့အတွက်အမေရိကန်ဥဆောင်တဲ့ NATO နိုင်ငံများအဖွဲ့ကရဲတင်တန်းပေးနေရပါတယ်။အမှုဖြစ်ရင်ရဲအဖွဲ့ကိုအကြောင်းမကြားဘဲတာလီဘန်သဘုံအဖွဲ့ကိုအကူအညီတောင်းတဲ့အထိအာဖဂန်ပြည်သူတွေဟာရဲအဖွဲ့ကိုကြောက်လန့်ပြီးဆက်ဆုပ်ယွံရှားနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းရဲအဖွဲ့ရဲ့လက်လွတ်မှုနဲ့ဖောက်ပြန်မှုဟာသတင်းကောင်းစီးတွေဖြစ်နေပါတယ်။ရဲဌာနပေါင်းတပ်ပေါင်းခွန်ဆောင်ကျော်ရှိတဲ့အနေနဲ့မိမိရဲ့ဖောက်ပြန်မှုကိုစစ်စစ်လိလတဲ့ဌာနအနည်းငယ်သာရှိပါတယ်။ဒါကြောင့်ရဲဖောက်ပြန်မှုကိုစောင့်ကြည့်သတင်းပေးပို့ရေးစီမံကိန်း National Police Misconduct Reporting Project ကို Washington DC အခြေစိုက် K2 Institute က2009ကစပြီးအကောင့်ထည့်ဖော်နေပါတယ်။ပြည်သူလူထုပေးပို့တဲ့ရဲဖောက်ပြန်မှုတွေကိုသီးသန့်စာဆောင်မှာဖော်ပြပါတယ်။မြန်မာပြည်မှာလည်းလူမှုကွန်ရက်ခေတ်စားနေတာမူအလားတူရဲအဖွဲ့စောင့်ကြည့်ရေးစီမံချက်ပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်မိပါတယ်ခင်ဗျာ
ဝေါ့ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့အမေရိကန်အီရီယမ်သုံးအင်္ဂလိပ်သင်ခန်းစာကိုဖို့ချတော့မှာပါဒေါ်လလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်
ဒီမှာ English American style အစီအစဉ်မှာလမ်းလျှောက်တယ်လို့ဒီပြရတဲ့ walk ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
walk the walk
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက W A L K walk ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးလမ်းလျှောက်တာ the the W A L K walk the walk ကဒီနေရာမှာ noun နာမ်အဖြစ်သုံးထားပြီးလျှောက်တဲ့လမ်းခင်းထားတဲ့လမ်းကိုဆိုလိုတာဖြစ်ပါတယ်။စကားပိုက်တစ်ခုရဲ့တည်းရိုက်ဒီဘေကတော့ခင်းထားတဲ့လမ်းတိုင်းလျှောက်တာပေါ့။ idiom ဆိုတဲ့သဘိုက်ဒီဘေကတော့အပြောတိုင်းလက်တွေ့လှုပ်ဆောင်တာဖြစ်ပါတယ်။လေကြီးပေးနေတာပဲမဟုတ်ပဲလက်တွေ့လှုပ်ဆောင်ပြတာမျိုးဖြစ်ပါတယ်။ဒီအသုံးဟာ20ရာစုအမေရိကန်ပြည်ထောင်စုမှာခေတ်စားလာတာဖြစ်ပြီး talk the talk ဆိုတဲ့ idiom နဲ့တွဲသုံးလို့ရှိပါတယ်။စကားပြောတယ်လို့ဒီပေးရတဲ့ TALK talk ကိုအခြေခံတဲ့ talk the talk အသုံးကတော့လေလုံးကြီးတာလေလုံးထွားတာလောကကောင်းတာပါဇက်ကလွယ်လွယ်နဲ့ပြောတာအပြောကြီးတက်တက်ဖြစ်ပြီးကျမတို့မြန်မာဘန်းစကားအရဆိုရင်တော့အပြောကတော့ချောနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးတစ်ခုကိုတွဲပြီးဖော်ပြထားတဲ့ George Ruby ရဲ့ဥမာကတော့
If political leaders are going to talk the talk they've got to walk the walk too at least get something done
နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အပြောကြီးတဲ့မဟုတ်ဘဲ လက်တွေလည်းလှုပ်ဆောင်ပြတ်သင့်ကြတယ်။အနည်းဆုံးတော့တစ်ခုခုကိုအောင်မြင်အောင်တော့လှုပ်ပြနိုင်ရမှာဖြစ်ပါတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ If political leaders are going to talk the talk, they've got to walk the walk too. At least get something done.
ခုစလေတင်ပြပေးမယ့် idiom အသုံးကတော့
walk on a tight rope
ဖြစ်ပါတယ်။စာလုံးပေါင်းက walk walk ကလမ်းလျှောက်တာ on on ကအပေါ်မှာ a ကတခု tight tight ကတင်းတာ rope rope ကကျိုးဆိုတော့ tight rope ကတင်းနေတဲ့ကျိုးကိုဆိုလိုတာဖြစ်ပါတယ်။စကတ်ဟွန်ရဲ့တိုက်ရိုက်ဒီပဲကတော့တင်းနေတဲ့ကျိုးပေါ်မှာလမ်းလျှောက်ရတာမျိုးဖြစ်ပါတယ်။ကျမတို့မြန်မာအသုံးဖြစ်တဲ့ကျိုးရန်ပေါ်မှာလမ်းလျှောက်တယ်ဆိုတဲ့စကားတိုင်းပေါ့ဆက်ကပွဲတွေမှာအမြင့်မှာဟိုဘက်ဒီဘက်တန်းထတဲ့ကျိုးရန်ပေါ်မှာလမ်းလျှောက်ပြရတဲ့လူဟာခြေလမ်းတစ်လမ်းချင်းချီပြီးလျှောက်နေရတာဖြစ်ပါတယ်။နည်းနည်းလေးမှအတင်းဆောင်မခံပါဘူး။တင်းဆောင်တာနဲ့အောက်ပြုတ်ကျရင်အသက်အန္တရာယ်ကျရောက်နိုင်တယ်လို့ဒီ idiom ရဲ့တွဲဝိုက်ဒေဝေကလည်းရှင်းတယ်လို့ဆိုရမှာပါ။ဒုက္ခအကြီးကျယ်ရောက်နိုင်လို့သိသတိထားပြီးနေရတဲ့သဘောနည်းနည်းလေးမှအမှားမခံတဲ့ခြေနေမျိုးမှားတာနဲ့ခံရမယ့်ခြေနေမျိုးတိတ်ကိုစဉ်းစဉ်းရင်းနေရမယ့်သဘောမျိုးဘေးကျနှံ့ကျအခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥမာကတော့
Religion is a very delicate issue in this country. The government is walking a tight rope.
ဘာသာရေးဟာအဲ့ဒီနိုင်ငံမှာတိတ်ကိုသတိထားကင်တူရမယ့်ကိစ္စရပ်တစ်ခုဖြစ်ပါလေအစိုးရအနေနဲ့အမှားမခံနိုင်ဘူးလို့ထိပေရပါလေ
Religion is a very delicate issue in this country. The government is walking a tightrope.
ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
walk on eggshells.
ဖြစ်ပါတယ်။စာလုံးပေါင်းက walk walk ကလမ်းလျှောက်တာ on on ကအပေါ်မှာ egg shells eggshells ကကျဲ့ဥခုနေဖြစ်ပြီးစကွိုက်ထုံးရဲ့တိုက်ရိုက်အထိပဲကတော့ကျက်ဥခုံတွေပေါ်မှာလမ်းလျှောက်တာဖြစ်ပါတယ်။ကျက်ဥခုံတွေပေါ်မှာလမ်းလျှောက်ရတဲ့ဆိုရင်ကျက်ဥခုံဟာနင်းလိုက်တာနဲ့ကွဲသွားမှာဖြစ်တာမို့ဒီ idiom ရဲ့တွဲဝိုက်အထိပဲကလည်းအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့သိကိုသတိထားပြောဆိုရမှာတစ်ခုခုတူးဦးနဲ့ပတ်သက်လို့သတိထားနေထိုင်လုပ်ကိုင်မှုလိုတာအထူးသဖြင့်ကိစ္စရပ်တစ်ခုခုနဲ့ပတ်သက်လို့ကျမတို့မြန်မာဘန်းစကားရဆိုရင်ချက်ဆူမိခွဲ့ထတောက်နိုင်တာမျိုးဖြစ်လို့ရောင်လို့တောင်မှပြောမှဆိုမှမခံနိုင်တဲ့အနေအထားမျိုးအထူးသဖြင့်လူတွေအခြေအတင်အငင်းပွားလွယ်တဲ့ကိစ္စမျိုးတွေမှာသိကိုသတိထားရတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီ idiom အသုံးနဲ့ပတ်သက်လို့ George Cooper ပြတဲ့ဥမာကတော့
Raising the topic of same-sex marriage is like walking on eggshells for politicians here.
လင်းတူချင်းလက်ထပ်ထိမြတဲ့အကြောင်းတင်ပြဆွေးနွေးခြင်းဟာဒီမှာရှိနေတဲ့နိုင်ငံရေးသမားတွေအတွက်တော့သိကိုသတိထားပြောဆိုရမယ့်ကိစ္စရပ်ပဲဖြစ်ပါလေလို့ထိပေးရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Raising the topic of same-sex marriage is like walking on eggshells for politicians here.
ဒီတင်ပါ English American Style ကန္တာမှာတင်ပြခဲ့တဲ့ walk ကိုအခြေခံတဲ့ idiom အသုံးတွေကတော့
walk the walk.Walk on a tight rope. Walk on eggshells.
တို့ဖြစ်ကြပါလေ။နောက်တဲ့င်းပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်းစီစဉ်ပို့ချတဲ့ American Idiom 3 English သင်ခန်းစာပဲဖြစ်ပါလေ။Idiom 3 English သင်ခန်းစာတွေကို VOE ရဲ့မနက်ခင်းတိုင်းမှာပို့ချနေတာဖြစ်ပါတယ်။မကြခင်မှာစနေည VOE တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရတော့မှာပါ
။ VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန် ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မစံကြိမ်မနက်6နာရီခွဲရှိပါပြီ VOA American အတန်ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလတ်190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ပြန်လည်ထုတ်လွှင့်မှုအချိန်ရောက်လာပါပြီကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းစီစဉ်ကနေကြိုးစို့ပါရယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်အရေးယူမှုတချို့ကိုရှော့ပေါ်ပေးလိုက်ပြီးတော့တချို့တိုးတာတွေတော့ရှိလာပါတယ်အဲ့လိုလုပ်တဲ့အခါမှာအမေရိကန်ပြည်ထောင်စုရဲ့အကြောင်းပြချက်ကမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲတွေကိုနှောက်ယှက်ပိတ်ပင်နေသူတွေလူ့အခွင့်အရေးချိုးဖောက်မှုတွေကိုဆက်ပြီးတော့ကျူးလွန်နေသူတွေမြောက်ကိုရီးယားနဲ့စီးအေးရကုန်သွယ်ဆက်ဆံရေးတိုးမြင့်ဖို့လုပ်ကိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးတော့အရေးယူပိတ်ဆို့တာကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့ပြောပါတယ်။ဆိုတော့တစ်ဖက်မှာလည်းပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွင်းကူးပြောင်းရေးလူ့အခွင့်အရေးချင်းတိုးတက်စေဖို့စသည်အပြင်ဒါတွေကိုဆက်ပြီးတော့အားပေးလှုပ်ဆောင်သွားမယ်လို့လည်းပြောပါတယ်။ဒီတော့ကအမေရိကန်ကအခုလိုမျိုးတန်ခတ်အရေးယူမှုကိုလုံးလုံးလျားလျားရုံသိမ်းပစ်လိုက်တာမျိုးမဟုတ်သေးဘဲနဲ့ဆက်ပြီးတော့အချို့တဝက်ထားတဲ့အခြေအနေဟာမြန်မာနိုင်ငံလက်ရှိသွားနေတဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်ကိုတကယ်ပဲအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါသလားဒါကိုဆွေးနွေးကြဖို့ပါ။ပြည်နိုင်ဆွေးနွေးပေးဖို့အတွက်ဖြစ်ကိုထားသူနူဦးထဲမှာတူကတော့စီးပွားရေးဆိုင်ရာသတင်းဆောင်မတွေသုံးသချက်ဆောင်မတွေစာအုပ်တွေရေးသားပြုစုထုတ်ဝေနေတဲ့ဆရာဦးကမောင်ညိုပေါ်ကားပေးတာဖြစ်ပါတယ်။နောက်တူကတော့နိုင်ငံရေးကျင်းသားများကွန်ကြီးဆောင်ရှောက်ရေးအသင်း APP ရဲ့တွဲဘက်အတွင်းမှဦးဘူးကြီးဖြစ်ပါတယ်။ဇူလီဘက်ကနေအားလုံးကိုကျေးဇူးပါတယ်ခင်ဗျာ။ဆိုတော့ပထမဦးဆုံးပင်နေဆွေးနွေးသူနူဦးရဲ့သဘောထားကိုအင်ဆုံးနှာထောင်ကြည့်အောင်ပါ။ဆရာဦးကမောင်ညိုခင်ဗျာ။အမေရိကန်ပြည်ထောင်စုကအခုလိုမျိုးတန်ခတ်အရေးယူမှုဆက်ထားတဲ့ကိစ္စကိုဆရာသဘောတူပါသလား။အကြောင်းပြချက်ကရောခိုင်လုံတယ်လို့ယူဆပါသလားခင်ဗျာ
။ကျွန်တော်အနေနဲ့ပြောရရင်တော့စကြေစီဝိုင်းပေးဆုံးမှုထားကြတယ်သဘောမတူပါဘူး။အခုလိုတဝက်တစ်ပြက်လှုပ်ထားတာလည်းသဘောမတူပါဘူး။ဒါပေမဲ့တို့အနေနဲ့ကတော့တစ်ဖက်ကလူ့ခွင့်အရေးကိစ္စတွေကိုတားဆီးနေတယ်။တစ်ဖက်ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးပုံရိုးတိုးတက်မှုမှာအမေရိကန်အနေနဲ့ကုန်သွယ်မှုတွေရင်းနှီးမြှုပ်နှံမှုတွေအုပ်တုံးမြေအားနဲ့ပါဝင်ခြင်းနဲ့ဆိုတော့တို့ရဲ့အနေအထားကိုတော့နားလည်ပါပဲ။အဲကျွန်တော်အနေနဲ့တော့လုံးဝစီးပွားရေးပြည်သူမှုဖြန့်ရှားတာကိုပဲလိုလားပါပဲ။ဒါအာဘာပြုလို့လည်းပဲတကယ်တကယ်တော့ကမ္ဘာကုန်သွယ်ရေးအဖွဲ့ရဲ့အဲမူလဒီမန်ဂျက်ဒီနော်ပုံမူဝါဒတွေနဲ့ဆန့်ကျင်နေလို့ဖြစ်ပါလေ
။ဆိုတော့အခုဆက်ထားတဲ့အထဲမှာဆရာစင်းရင်ထဲမှာကဒီမြောက်ကိုရီးယားကိစ္စပတ်သက်တာရှိပါတယ်တချို့ကတော့မူရစီပွားနဲ့ပတ်သက်တာရှိပါတယ်အမေရိကန်ရဲ့ဆွဆွဲချက်ထဲမှာပေါ့လေဆိုတော့ဒီလိုမျိုးအတိအကျပြတ်မှတ်ထားပြီးတော့အရေးယူတဲ့ကိစ္စကမြန်မာနိုင်ငံတနိုင်ငံအလုံးအနေနဲ့ခြုံပြီးတော့ပြောမယ်ဆိုရင်ထိခိုက်နိုင်တယ်လို့ရောဆရာယူဆပါလား
ဟောဟိုခြုံပြီးတော့ပြောမယ်ဆိုရင်ဒီစီဝိုင်းပိတ်ဆိုးတာရဲ့ရည်ရွယ်ချက်ကအစိုးရတည့်ရက်ရဲ့လုပ်ပုံကိုင်မုံကိုပြောင်းစေချင်တာပါအခုကတကယ်တကယ်အစိုးရတည့်ရက်ရဲ့လုပ်ပုံကိုင်မုံပြောင်းယူမှာပဲနဲ့အစိုးရပါပြောင်းသွားပါပြီအဲ့ဒီအချိန်မှာလုံးဝပဲဖျက်ရှားပြင်းနေလို့ပဲမြင်ပါတယ
်ဟုတ်ကဲ့ဥပိုလ်ကြီးကရောအမေရိကန်ရဲ့တခက်ရည်ရွယ်မှုဆက်ထားတဲ့ကိစ္စလုံးတဲ့နဲ့လုံးရလို့ယူဆပါသလားအထောက်အကူဖြစ်မယ်လို့ရောယူဆပါသလားခင်ဗျဟိ
ုအမေရိကန်အစိုးရကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီချိဝိုင်းပြည်သူမှုကိုဘာကြောင့်ချမှတ်ခဲ့ရသလဲအတူတူပြတော့ဒီမြန်မာနိုင်ငံကိုစီးပွားရေးရပြည်စုအရေးယူရဆိုတော့ကရေးစစ်အစိုးရဆက်ကံပြီးတော့လူ့ကိုယ်ရေးချိုးဖောက်တာစိတ်ချမ်းကောင်းတော့ဖြစ်တဲ့ဒေါက်တာဆန်းစုကြည်တို့ဒီနေ့နိုင်ငံရေးကျင်းစာတွေအများအများရှိတာနောက်လေယံပြေတွေသိသိမှုပြဿနာတွေနောက်တကယ်ဒီဟိုလူသမီးတွေဒီ rape လုပ်ခံတဲ့ကိစ္စမျိုးတွေနောက်အနာဂတ်ကကျူးလွန်နေတဲ့လူ့ကိုယ်ရေးချိုးဖောက်မှုတွေကိုအရေးယူဖို့မရှိတာတွေပုံမှာအခြေတည်ပြီးတော့ဒီလိုစီးပွားရေးပြည်ပိဆုံမှုတွေတန်ခတ်မှုတွေဖြစ်လာတယ်ကျွန်တော်တို့ဟိုလေးလာသိရှိရပါတယ်ဆိုတော့ကျွန်တော်ဒီအရာကိုဖြတ်ချင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီလူ့ခွင့်ရေးချင်တွေတိုးတက်ဖို့လိုပါလိမ့်မယ်ဆိုတော့အဲ့လိုတိုးတက်တယ်ဆိုလို့ရှိရင်တော့အမေရိကန်ရဲ့ဒီနော်မြန်မာနိုင်ငံပတ်သက်ပြီးချက်မှတ်ထားတဲ့ policy ကလည်းတောင်းနေတော့ပါပါနောက်တစ်ခုကဒီအခုစီးပွားရေးပိဆုံမှုလုပ်တယ်ဆိုတဲ့အခါမှာအထူးသဖြင့်တော့အမေရိကန်ကဒီတန်ခတ်အရေးယူတဲ့သူတွေကဒီလေယာဉ်မြေသိမ်းမှုနဲ့ပတ်သက်တဲ့ပြဿနာဟိုလေယာဉ်မြေသိမ်းမှုမှာပါဝင်ပတ်သက်နေတဲ့သူတွေလည်းအများစုရှိနေနိုင်ပါတယ်။အဲဒီလိုပဲနောက်တခြားဒီဝိသမလောဘတွေနဲ့ဘောနော့စီဝိုင်းရပြီးခဲ့တဲ့ဆက်ဆံရပူပေါင်းမှုလုပ်ဆောင်နေတဲ့သူတွေ အများစုကလည်းပါဝင်ပတ်သက်နေတဲ့မျိုးကိုလည်းဟိုတွေးရှိနိုင်ရပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကဒီစီဝိုင်းပစ္စုပ်မှုလုပ်တယ်ဆိုတော့ကျွန်တော်တို့ကနိုင်ငံတစ်ခုရဲ့ဂုဏ်သိက္ခာနဲ့လည်းဆိုင်ပါတယ်။တခြားနိုင်ငံတစ်ခုကကိုယ့်နိုင်ငံကိုအရေးယူတယ်ဆိုတဲ့ဟာမျိုးကကောင်းတဲ့လက္ခဏာမဟုတ်ပါဘူး။ဒါကိုကျွန်တော်တို့ဖေရှားဖို့ကြိုးစားအောင်ပါ။ဟုတ်ကဲ
့။
အခုချိန်မှာအစိုးရသိဖြစ်နေတယ်ဆိုပေမဲ့ဒီကျွန်တော်တို့ဒီတကယ်အဓိကကြားတဲ့အုပ်စုရဲ့ညံ့တွေကအစိုးရသိရဲ့လက်ထက်မှာရောက်ရှိမနေသေးပါဘူး။ဒါကလည်းကျွန်တော်တို့အမေရိကန်အစိုးရကဒါကိုလည်းထည့်သွင်းစဉ်းစားမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့။ပြီးခဲ့တဲ့သက်တမ်းကာလပေါ့လေအမေရိကန်ပြင်ဥရောပဘက်ကတော့ဒါအခုကျွန်တော်တို့သိသလောက်အများစုကိုရုပ်ထားပြီးပါပြီ။ဒီဆီလနဲ့ပစ္စည်းနဲ့ပတ်သက်တဲ့ကိစ္စပဲကြံတော့တယ်လို့ကျွန်တော်တို့သိထားရတာပါ။ဆိုတော့အမေရိကန်ကတော့အများဆုံးတန်ခတ်ရေးမှုကိုဇက်တိုက်လူနှစ်ပေါင်းများစွာချမှတ်ခဲ့တာပေါ့လေ။အဲ့တော့နှစ်ပေါင်းများစွာချားခဲ့တဲ့ဒီတန်ခတ်ရေးမှုတွေကမြန်မာနိုင်ငံပြီးခဲ့တဲ့ကာလကနေပြီးတော့ဒီနေ့ဒီအချိန်ထိဖြစ်လာတဲ့အပြောင်းအလဲတွေမှာတစုံတရာအရေးကြီးတဲ့ကဏ္ဍတစ်ခုကနေပါခဲ့တယ်လို့ရောဥပ္ပကြီးတို့ကသုံးသပ်သလား။
ကျွန်တော်တို့ကဒီဟိုဒီဟာကအခြေကြီးတဲ့အခန်းကဏ္ဍတစ်ခုမှာပါခဲ့တယ်လို့ကျွန်တော်သုံးသပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့စီဝိုင်းပစ္စုပ်မှုတစ်ခုလုပ်ရပြီဆိုလို့ရှိရင်ဒီမြန်မာအစိုးရအနေနဲ့ဟိုမြန်မာနိုင်ငံထဲမှာရှိနေတဲ့ဒီကုစီဝိုင်းရေးကိုလုပ်ကန်နေတဲ့သူတွေအတွက်တခြားနိုင်ငံတွေနဲ့ကုလူဆက်ဆံတဲ့အကောင်မှာအများကြီးအခက်အခဲတွေ့ရတာမျိုးတွေရှိပါတယ်။ဆိုတော့အထူးသဖြင့်တော့ဘန်စနစ်ပေါ့နော်။ဒီဘန်စနစ်ရဆိုဘန်ငွေထွက်တဲ့အကောင်မျိုးတွေမှာတခြားချားကန်ပြီးတော့အဖြစ်သုံးရတဲ့အကောင်မှာဘလို့အပင်းငွေကြီးကုန်ကြတဲ့ဟာမျိုးတွေနောက်တချို့ဟာတွေမှာဒီငွေကြီးရဖြတ်တော့ပိတ်ဆို့ခံရတာတွေရှိပါတယ်။ဒါကမြန်မာနိုင်ငံရဲ့စီးပွားရေးထုတ်တမှုတွေအနောက်ရှက်ဖြစ်နေပါတယ်။အဲ့ဒီအတွက်လည်းကျွန်တော်တို့ကဒီ ARD ဖြေရောက်ဖို့အတွက်လူ့ခွင့်ရေးဂျန်နရီထုတ်တက်လာဖို့နောက်နိုင်ငံရေးစနစ်တွေထုတ်တက်လာဖို့ပိုပြီးပွင့်လင်းနေတဲ့ဒီ recent news ကို film တောင်းလို့ပို့ထားရပ
ါဟုတ်ကဲ့
ဒီဆိုကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကတိတိကျကျနဲ့ပို့ပြီးထုတ်တက်လာတယ်ဆိုတော့ကျွန်တော်တို့နိုင်ငံရေးစနစ်တွေတောင်းလို့တော့ကျွန်တော်တို့တွေ့မြင်နေရပါတယ
်ဟုတ်ကဲ့ဒါရေးဆွေးနွေးမဲ့သတင်းတွေကိုဖိတ်ခေါ်ပါမယ်ပြည်ပုံမျိုးကရှင်းနေကြီးဦးကျော်လင်းရှင်းနေကြီးကရောဘယ်လိုယူဆပါသလဲအမေရိကန်ရဲ့တန်ခတ်ရည်မှုစစ်ပြီးချထားတာကမြန်မာနိုင်ငံအတွက်အထောက်အကူဖြစ်စေမှာလားခင်ဗျဟု
တ်ကဲ့အဲ့ဒါကတော့ဗျာဟိုကျွန်တော်နည်းနည်းလေးကျွန်တော်တို့ခေတ်ကတက်ကြလို့ပို့ဆိုရဲကျွန်တော်တော့အကယ်ဒမီမေနာယူနဲ့လေးပြောတာလို့ဒီစီမိတ်ပြီးတော့မှာဘုလက်ရှိဗမာပြည်အခြေအနေကိုဒီဟိုရောကိုညီရတဲ့အမေရိကအခုကမေစီမိတ်ပြီးခေါင်းညမှာစာမေစီမိတ်ပြီးခေါင်းခါပြအဲ့တော့ကျွန်တော်ဦးမဲ့လေးစကားနဲ့ဆိုရင်တော့မေစီမိတ်ခေါင်းခါပြပြီအဲ့တော့ဗမာပြည်ရဲ့မျက်စိဖွင့်ပြီးတော့ပြန်ခေါင်းခါတော့တွေ့ရလိမ့်မယ်အဲ့ဒါကတော့လူဒန်ဆိုတော့ဗျာအဲ့ဒါ due aviation there is equal and opposite reaction ဆိုတော့တူညီတဲ့တုံ့ပြန်မှုနဲ့အခုကရုရှားတွေလည်းတွားပြီးလိုရတဲ့ကူညီလေးတွေတော့တိုက်ချင်းတွေတုံ့ပြန်နေမရောလို့ဒီတိုက်ချင်းတွေကျွန်တော်တို့လေးမြန်နေပေါ့ဗျာအဲ့ဒါတွေဝေဖို့တွေဆောက်နေဆွေးနွေးနေကြလို့ကျွန်တော်တို့ဒီကြီးတို့အဲ့ဒါဒီကျွန်တော်တို့နောက်မှာကက်နေတဲ့နိုင်ငံကြီးတွေအပေါ်မှာလေဒီစီကအရင်တိုင်းပြန်လဲသွားနိုင်တယ်ဆိုတော့အမေရိကန်ရဲ့ policy maker ကသူတို့ရဲ့ဆရာကြီးပေါ့ဗျာဟက်ဒရစ်ကစ်စင်ဂါတို့ပုဂ္ဂိုလ်တော်မှပြောပြမှုတဲ့နိုင်ငံတစ်ခုကပိတ်ဆို့လိုက်လို့ရှိရင်ကိုမလို့ချင်းတဲ့ဘက်ကိုရောက်သွားမယ်ဆိုတာအခုအဲ့ဒီပုံစံမျိုးနဲ့ထပ်ထပ်လုပ်မယ်ဆိုရင်သူတို့ဘာဖြစ်ချင်းလို့ဗမာပြည်ကိုတွန့်တင်ရမယ်အစားဘာလို့လဲဆိုတော့တန်းတန်းလေးနဲ့ခုနကလိုပေါ့ဗျာဟာလာဒီကျွန်တော်တို့ကလည်းကိုယ့်ရဲ့ရည်တည်မှုကခင်းတဲ့နိုင်ငံကိုဗျာသူတို့အမပေးအပေးတဲ့နေရာကိုကြောက်ကြမှာအဲ့ဒီဘက်ကိုရောက်မတော့အောင်ကျွန်တော်နိုင်ငံတကာစီမံချက်တွေလည်းဒီနိုင်ငံတော်အဲ့နိုင်ငံရေးဝန်ကြီးတွေအစားပေါ်ပဲခေါင်းဆောင်တွေကတော်တော်ထိန်းနေပါတယ်။ဒါပေမဲ့အမေရိကန်ကအခုလိုမျက်စိမိတ်ပြီးခေါင်းခါပြတော့ကျွန်တော်တို့ကမျက်စိဖွင့်ပြီးခေါင်းခါပြတာနဲ့ကြုံနေရတဲ့အတွက်ကြောင့်ကျွန်တော်ကတော့ဘယ်လိုခေါ်မလဲပြ။အမေရိကန်ပေါ်စီကျွမ်းနေအမေရိကန်ပုဂ္ဂိုလ်ကဒီတစ်ချက်မှာတော့ဖြစ်ပြီးမရပါဆာဒီလိုအခြေအနေမှာစရတဲ့တခြားမဲ့ဒီမိုကရေစီပဲဗျာ။တခြားမဲ့ဒီမိုကရေစီအခွင့်အရေးတော့ရှိမှာပေါ့။အဲ့တော့တတိယနဲ့ဆောက်ခွာမယ်ဆာအခုပိတ်နေတဲ့အတွက်ကြောင့်ကောင်းတဲ့ဘက်ကိုရောက်မလားဆိုးတဲ့ဘက်ကိုရောက်မလားလို့ကျွန်တော်ကြည့်လိုက်ရင်အခုတော့ပြင်မြန်မာပြည်အရလည်းသူ့ရဲ့ချက်ပေါ်ကိုသူရှာနေတယ်တွေ့ရပါတယ
်။ဒါ
ကြောင့်မလို့ကျွန်တော်တို့ဒီဥစ္စာကတော့အဲဒီမှာလေ to every action ပါဗျာသူရဲ့ action ပေါ်မှာကျွန်တော်တို့က reaction တစ်ခုပြန်ပြီးတော့တုံ့ပြန်မှုတစ်ခုတော့ဆက်ဖို့ရှာတယ်တွေ့ရတဲ့ကြောင့်ဖတ်မှတ်ပြီးအဖြေရှာမှာပေါ့ခင်ဗျဟုတ်ကဲ့တော့ပါလား
ဟုတ်ကဲ့ဦးကျော်လင်းကျေးဇူးများကြီးတင်ပါတယ်ဆရာဦးခမောင်ညူကတော့ရှင်းနေဦးကျော်လင်းဆွေးနွေးတာကိုတချို့တော့သဘောတူမယ်ထင်ပါရဲ့ဆိုတော့ဆရာဦးခမောင်ညူအခုဆက်ထားတဲ့ဒီတန်ခတ်ရည်ရွယ်မှုတွေကရည်ရွယ်ချက်အမေရိကန်ကပြောတဲ့ရည်ရွယ်ချက်ပြောင်းပြန်တက်ရောက်စေနိုင်တယ်လို့ရောဆရာယူဆပါသလား
အဲ့ဒီအခုလိုမျိုးကြကြလည်းမဖြစ်ဘူး။ဒါကတိတိကျကျပြောလို့ရှိရင်တော့မှန်တာအဖြစ်ကြီးပဲ။ဒါအခုကသာအဲတစ်ဖက်ကလည်းတစ်ဖက်ကလည်းဒီဓာတ်လုံငန်းတွေလိုမျိုးကိုလောကကင်ရတာလွယ်အောင်ဆိုပြီးရှော့ပြလိုက်တယ်။တစ်ဖက်မှာပိတ်ဆို့ထားတဲ့ပုံပုံများကလည်းတရားလောက်ကြံနေတယ်။တရားလောက်ကြံနေတယ်ဆိုတော့ဒီနေ့တန်းကကြေကြေကျန်းကျန်းသာလုပ်ချင်လို့ရှိရင်တော့ဒီလူတွေကပါနော်ဒီစီးပွားရေးလုပ်ငန်းတွေအားလုံးပေါ့လေအားလုံးကိုအဲ့ဒါပြန်ကြပြန်မယ်လို့စားလိုက်ပါလေ
။ဒီဘက်မှာလည်းကျွန်တော်စဉ်းစားမိတာကဒီမြန်မာနိုင်ငံမှာကတောက်လျှောက်ကခုနလိုစစ်ဘိုလ်ချုပ်တင်နဲ့ပေါင်းပြီးတော့စီးပွားရှာခဲ့ကြတဲ့တထေးကြီးတွေကပဲပိုက်ဆံအများဆုံးရှိပြီးတော့ချမ်းသာကြတယ်။ဒီကနေ့ဟလာမြန်မာနိုင်ငံမှာရှိနေတဲ့အခြေခံဆောက်အောင်ဆိုကြပါစို့လေဆိပ်တို့ဟိုတယ်တို့ စသည်အားဖြင့်ဒီလုပ်ငန်းတွေဆိုတာလည်းပဲဒီတထေးကြီးတွေကပဲပိုင်နေအခုဒီတန်ခတ်ပေးဆိုတဲ့စီးနှဲမှာပိုင်နေပါတဲ့ဟလာတထေးကြီးတချို့ဆိုရင်လေစိတ်တွေကိုစောက်ထားတာရှိတယ်ဟိုတယ်တွေစောက်ထားတာရှိတယ်ဒီလေစိတ်တွေကနေပြီးနိုင်ငံကကောင်းဆောင်တွေကအဝင်ထွက်လုပ်နေရတယ်ဆိုတော့ဟိုဒီယာတွေကရောပြောင်းသွားမှာလားခင်ဗျာဆိုတော့ဆိုအမေရိကန်ကောင်းဆောင်တွေဒီလိုလာတဲ့အခါမှာအလားဒီတထေးကြီးတွေတကပိစုမှုစီးနှဲမှာပါတဲ့တထေးကြီးတွေစောက်ထားတဲ့လေစိတ်တွေကနေမစင်းဘူးလား
တထေးကြီးတွေကဟိုတယ်မှာပဲတည်သွားတာပဲ
ဆိုတော့ကိုဥပ္ပကြီးရော
ဟိုတယ်မှာပဲတည်သွားတာ
ဟုတ်ကဲ့ဥပ္ပကြီးကရောဟုတ်ကဲ့ဆရာ
ဤသူတွေကလည်းဤသူတွေကလည်းမှန်ပါတယ်ဟိုခေဟိုချင်းလေးဒါတို့အရင်ကြီးစုဆောင်ခဲ့ကြတာဒါချမ်းသာကြောပဲကြတဲ့ပုံစံကအဲပြောပြဖြစ်တာမှန်ပါတယ်ဒါပေမဲ့ဖြစ်ပြောင်းတဲ့ခါကတော့ကျွန်တော်ပြောနေတာကတော့ဒီကြောင်းတဲ့ကတော့တို့ကခင်းနေတူပဲလိုက်ဖို့ကြိုးစားမှာပဲဟိုပြန်ရခင်းနေပြန်ခဲ့ပြန်လည်းမခင်ပါဘူးအဲ့တော့အဲ့ဒီလိုလူတွေရဲ့လုပ်ငန်းနဲ့လွတ်တဲ့လုပ်ငန်းဆိုတဲ့ခါလေးပြောရလို့ရှင်တော့တို့ကရှာရှာလို့ပြောရမှာပ
ါဟုတ်ကဲ့ဥပ္ပကြီးရောအဲ့ဒီအချက်ကိုဘယ်လိုသဘောရသလဲဒီဟာကင်းနိုင်သလားဗျာ
ဟိုတချို့ဘာတွေကတော့ကင်းနိုင်တဲ့အရာမျိုးတွေမရှိပါဘူးဒါဒါပေမဲ့ဒီတထေးတွေဆိုတဲ့ခရိုနီတွေဘက်ကလည်းသူပြင်ကြောင်းလေးရပါလိမ့်ရှိပါတယ်။ဆိုအထူးသဖြင့်တော့သူတို့ရဲ့ပိုင်ဆိုင်မှုတွေကဘယ်လိုပိုင်ဆိုင်ခဲ့တယ်။နောက်ပြီးတော့သူတို့အခွန်တွေကိုဘယ်လောက်ဆောင်နေသလဲ။နောက်သူတို့ကရောမြေယာသိမှုတွေမှာဘယ်လိုမျိုးဖြည့်ရှင်းနေသလဲ။နောက်ပရာဟိတနဲ့ဒီမိုကရေစီပုံမှန်တုတ်တက်ဖို့အတွက်သူတို့တွေကဘာတွေလုပ်နေသလဲဆိုတဲ့ဟာတွေကိုလည်းတိကျဟိုပြန်ပြီးတော့ရှင်းပြဖို့လိုပါတယ်။အဲဒီလိုပဲနောက်တစ်ခုကဒီနောက်ထပ်ဒီလိုအမှုမျိုးတွေမချူးလွန်တော့ပါဘူးဆိုတဲ့ဟာမျိုးကိုလည်းကျွန်တော်တို့ထင်ရှားရပြဖို့လိုပါတယ်။နောက်သူတို့ရဲ့ဒီစက်ရုံလုပ်ရုံတွေမှာနောက်တကယ် CS လို့ဟာ policy မျိုးတွေဘယ်လောက်ထိရှိသလဲပေါ့။ဒီလိုမျိုးဟိုသူတို့ဘက်ကလည်းသူ့ရဲ့ကြောင်းလဲမှုတွေရှိမှာဆိုလို့ရှိရင်တော့တဖြည်းဖြည်းနဲ့တော့ဒီ American က sanction ကပြုတ်ကျသွားမယ့်အနေအထားမျိုးတွေရှိပါတယ်။တစ်ခါမှလည်းသူတို့ကနိုင်ငံရေးသူ့ရဲ့ကြောင်းလဲမှုတွေဆက်လုပ်ဖို့လိုပါတယ
်။
အခုချိန်ကဒီတက်မတော်သားတွေကလည်း25ရာခိုင်နှုန်းကဒီထဲမှာရှိနေသေးတာဖြစ်ပါတယ်။အဲ့ဒါမြန်မာနိုင်ငံကဒီမိုကရေစီစစ်စစ်စနစ်ကိုရောက်နေတာမဟုတ်သေးဘူးဆိုတာမျိုးတွေလည်းရှိပါတယ်။အဲ့ဒီအပြင်အရေးကြီးတဲ့ဒီကဟိုကကွေဦးစည်းချုပ်တို့ဒီရေးဝန်ကြီးတို့နေဆက်တီသားတို့ဆိုတော့ကလည်းဒီအစိုးရကနေကိုတရိုက်စီမံခံရဖို့အတော်လေးခက်ခဲတဲ့အနေအထားမျိုးတွေရှိနေတယ်။နိုင်ငံရေးအကျဉ်းသားတွေဆိုတော့လည်းဆက်ပြီးရှိနေတဲ့အနေအထားမျိုးတွေရှိနေတဲ့အပြင်ကိုဒီလွင့်စစ်ဆိုတော့လည်းဆက်ရှိနေသေးတဲ့အတွက်အမေရိကန်အစိုးရအနေနဲ့ဒါသူရဲ့ Congress ကချမှတ်ထားတဲ့ policy ကိုကျော်ဖို့အတွက်အတော်လေးခက်ခဲတဲ့အနေအထားမျိုးတွေပါလဲရှိနေဦးမှာပါ
။ဟုတ်ကဲ့ခင်ဗျာ။အခုတည်းဆွေးနွေးမဲ့တော်တော်ရှင်တူကတရက်မျိုးကဦးလာမြင့်ဦးလာမြင့်ဘယ်လိုသဘောရပါသလဲခင်ဗျာအမေရိကန်ကတန်ခတ်ရယူမှုဆက်ထားတာဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးဒီမိုကရေစီရေးလူ့ခွင့်ရေးကိုတကယ်အထောက်အကူဖြစ်စေမှာလားခင်ဗျာ
တန်ရှင်ဟာလူ့ခွင့်ရေးကိုပို့ပြီးတော့တောက်တက်ပြင်မယ်လို့ယုံကြည်ပါဦးခင်ဗျာတန်ရှင်ရောက်လာအခုပြီးခဲ့တဲ့20လောက်ကိုပြန်ကြည့်ရင်တန်ရှင်ရောက်ကျွန်တော်တို့ဥပိုင်းဒီကဲတို့ခရိုနီတို့ပေါ်လာတယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဒီဥပိုင်းဆိုခရိုနီတို့ပေါ်လာတာကဒါအကျိုးဆက်ပါတန်ရှင်ရောက်လာဒါတွေပေါ်လာတာဖြစ်ပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့ချင်းကိုမလုပ်ခဲနဲ့ဥပပေါင်းဆောင်ရည်နဲ့ကိုနေမြင်လာတဲ့ဟာထွက်သွားမယ်ကိုပြီးတော့ဖြစ်အောင်မယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ပါဦးလာမြင့်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အမေရိကန်ပြည်ထောင်စုကသောတာရှင်မောင်ဒသနာကတော့အမေရိကန်အစိုးရအနေနဲ့တန်ခတ်ပိတ်ဆို့အရေးယူမှုတတန်းတိုးလိုက်ရတဲ့အဓိကရွေချက်ကအစိုးရအသည့်အနေနဲ့အမေရိကန်ကပိတ်ဆို့အရေးယူထားတဲ့လူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေကိုအမေရိကန်အစိုးရတစုံတရာယုံကြည်မှုရှိလာတဲ့အထိကန့်တွယ်ထိန်းချုပ်ထားဖို့တွန်းအားပေးလိုက်တာပဲလို့ယူဆပါတယ်တကယ်လို့အစိုးရအသည့်အနေနဲ့လည်းအဲ့ဒီလူပုဂ္ဂိုလ်နဲ့ကုမ္ပဏီတွေကိုဒီလိုရောကင်တွယ်ထင်းချုံနိုင်မယ်ဆိုရင်တော့ပြုပြင်ပြောင်းလဲရေးတွေလင်းမြန်စေဖို့အထောက်ပံ့အကူအညီအများပြားရနိုင်တဲ့အတွက်အထောက်အကူဖြစ်နိုင်တယ်ဆိုတာယူမတန်တရားဖြစ်စရာမလိုဘူးလို့ယူဆပါတယ်တဲ့ဒါကတော်တော်ရှင်မောင်တသနာပါတဲရဲ့ဆွေးနွေးမဲ့နောက်တော်တော်ရှင်တူကစလိုင်းဘွေကုန်းစလိုင်းဘွေကုန်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဆရာအခုအမေရိကန်ကတချို့တဝဲကိုစီးပွဲပိတ်ဆို့မှုကနေဖြစ်ဆိုပေးတာအင်မတန်မှကောင်းတယ်လို့ကျွန်တော်မြင်တယ်ဘာကြောင့်လဲဆိုတော့အခုပီတူလူထုကိုစားပြုတဲ့အစိုးရနဲ့နောက်တဝဲတပြက်ပဲပီတူလူထုကိုစားပြုလို့လည်းခေါ်ရမှာပေါ့တက်မတော်ဟိုခွေးချပြီးတော့မှအဲ့လိုမျိုးသူတို့ခရိုဒီတွေနဲ့ဆက်ဆက်တဲ့ဥစ္စာကိုလုံးလုံးစေဆက်လက်ပြီးတော့မှဆိုင်ဆင်ထားပြီးတော့မှကျန်တဲ့ပီတူလေးထဲကိုရောက်သွားတဲ့အစိုးရလေးထဲကိုရောက်သွားတဲ့ဥပမာဘန်တထုနဲ့မရောက်သေးတဲ့ရင်းဝါဘန်လိုမျိုးတွေနောက်ပြီးတော့မှမျက်ဝရီဘန်လိုမျိုးတွေကိုအဲ့လိုမျိုးခဏလောက်ဆိုင်ဆင်လုပ်ထားတာအင်တာမှကောင်းတယ်လို့ဘာကြောင့်လဲဆိုတော့အမေရိကန်ကအဲခင်ဗျားတို့တမတော်တွေအခုလူထုရဲ့အာတမတော် full မဖြစ်သေးဘူးဒါကြောင့်ဒီလိုမျိုးငါတို့ကတော့လူထုကိုပဲဦးစားပေးပြီးတော့မှဘာမစိုးလုပ်ကြရတယ်ဆိုတော့ခင်ဗျားတို့လည်းပဲနောက်နောက်မှာလူထုရဲ့တမတော်အလုံးဘာလဲအပြည့်အစုံလုံးဝဥတုံဖြစ်သွားအောင်ခင်ဗျားတို့လည်းလှုပ်ရှားဟဲ့အဲ့ဒီချိန်ကြမှာပဲငါတို့ဆန်ရှင်တွေအားလုံးရုပ်သိမ်းပေးမယ်ဆိုတော့ message တစ်ခုကို အမေရိကန်ကကောင်းကောင်းသဘောပေါက်ပြီးတော့မှဒီလက်ရှိအစိုးရတက်မတော်နဲ့ခရူနီတွေကိုဟိုဗါလဲမြေဆိုင်ပြလိုက်တာလေပြလိုက်တာပဲလို့အဲ့လိုပဲပြနေစရာ
ဟုတ်ကဲ့ပါဆလိုက်ပွေကုန်းကျေးဇူးအများကြီးတင်ပါတယ်ဆောက်ကမောင်ညိုအခုခြားတဲ့လူတွေတချို့ကိုဆက်ပြီးတော့ပိတ်ထားတယ်နောက်စီးပွားရေးလုပ်ငန်းတွေပါတယ်ဆိုတော့အဲ့ဒီလိုမျိုးအခုကန့်သက်ထားတဲ့ကန့်သက်ထားချက်တွေကအခုရည်ရွယ်ထားတာတွေကမြန်မာနိုင်ငံအခုတွားနေတဲ့လမ်းကြောင်းစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကိစ္စစတာတွေအမှားဘယ်လောက်ထိအတားအဆီးဖြစ်တယ်လဲဆရာအတိုင်းအတာပမာဏနဲ့ပြောရင
်ဟိုဒီကတော့တစ်ဖက်ကပြောရင်လည်းဒီကတော့ကောင်းတာပေါ့ဒီကတော့ကောင်းတာစီးပွားရေးပိတ်ဆို့မှုတွေရှိနေပေမဲ့လည်းနောက်ပြီးခဲ့တဲ့ဒီမလင်းကနေဒီမစီးပွားရေးတိုးတက်မှုတွေဒါရခဲ့တယ်။ဒါနဲ့ကဘာဖြစ်လို့လဲဆိုတော့အမေရိကန်ကစီးပွားရေးပိတ်ပြီးနေစိတ်တဲ့ကမ္ဘာအမပိတ်တဲ့နိုင်ငံလေးနဲ့လုပ်တယ်။နောက်အိန္ဒိယနိုင်ငံလေးရှိရာပြည်နိုင်ငံလေးနဲ့ရှိတယ်။အဲဒီအခါကျတော့မြန်မာဒီတနိုင်ငံလုံးအနေနဲ့ခြုံပြီးပြောရမယ်ဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးကိုတိုးတက်အောင်လုပ်နိုင်တယ်။ကျွန်တော်တို့မျှော်လင့်တာကကျွန်တော်တို့သိစေခြင်းနဲ့ကတော့တကယ်လို့သာအမေရိကန်ကစီးပွားရေးမပိတ်ဆိုရင်ကျွန်တော်တို့ကဒီကတိုးတက်နိုင်ရင်တိုးတက်နိုင်ရအကြောင်းရှိတယ်လို့မြင်တယ်။တခုပဲဒီကနေ့ချမ်းသာတဲ့ပထေးကြီးတွေကိုဘယ်လိုစီမံခန့်ခွဲရမလဲဘယ်လိုအများပြည်ပြည်အကျိုးစီးပွားပေးပြောင်းလို့ရမလဲမတရားပြောလားမတော်မတရားလုပ်တာလို့ဘယ်လိုထိန်းသိမ်းရမလဲဆိုတဲ့စွန့်အိုက်ကလည်းလုံးဝရှိဘူးသူရှိမှဆွေးနွေးသွားတဲ့ဆရာကြီးရဲ့ဟိုအားပဲမလဲအဲ့ဒါတွေ့ရတယ်ကျွန်တော်အစိုးရနောက်ဆုံးကြတော့အစိုးရပေါ်ပြန်ပြီးတာဝန်ကျလာတာပေါ့လေအခုနောက်ကလာပြီးမှဒီပထေးကြီးတွေစီးပွားရေးတောင်းဆိုမှုတွေဆိုင်ဆိုင်မှုတွေကိုပြည်သူ့ကျိုးပဲကြည့်အောင်ဘယ်လိုစီမံခန့်ခွဲကြမလဲဆိုတာဒါအစိုးရရဲ့စွာရေးပေါ်ပြန်ပြီးမူတည်သွားတာတွေ့ရပါတယ
်ဟုတ်ကဲ့ဆရာကျွန်တော်တို့ကိုအတန်ဖိုင် MP3 နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်တူလည်းရှိပါတယ်ဒေါခင်မျိုးဆွေဆိုတဲ့သောတာရှင်မှသူဆွေးနွေးထားချက်က10မိနစ်ခွဲရှိပါတယ်အဲ့ဒါလေးကိုလည်းနားထောင်ကြည့်ကြအောင်ပါခင်ဗျာ
ဒီလိုပိတ်ဆို့မှုခတန်းတိုးလိုက်တယ်ဆိုတာကျမတို့နိုင်ငံရဲ့ထိတ်တန့်စီးပွားရေးလုပ်ငန်းရှင်ကြီးများတတိကြီးများရဲ့ပိုင်ဆိုင်မှုနဲ့ချမ်းသာကြွယ်ဝမှုတွေဟာနိုင်ငံတကာနဲ့ရင်ပေါင်းတန်းနိုင်ပေမဲ့လည်းလူသားတိုင်းမှာရှိတဲ့ရှိအပ်တဲ့ကိုကျင့်တရားအရာမှာတော့နိုင်ငံတကာနဲ့ရှင်လို့မရနိုင်သေးဘူးလို့မိမုံထိုးပြလိုက်တယ်လို့ထင်ပါတယ်ရင်ကျေးတဲ့လူအတိုင်းဝိုင်းမှာအလုပ်တစ်ခုလုပ်မယ်ဆိုလို့ရှိရင် ethical ဖြစ်မဖြစ်လူကျင့်ဝတ်နဲ့ညီမညီဆိုတဲ့အချက်ကိုအဓိကထားနေချိန်မှာကျမတို့နိုင်ငံမှာတော့ဥပဒေကိုလည်းမလေးစားလူကျင့်ဝတ်ဆိုတာလည်းစည်းရင်းနဲ့တောင်မထည့်ခဲ့ကြလို့အရင်ဆိုရလက်ထက်မှာမြေယာပြဿနာဖောက်ကန့်မြေစားပုံပြဿနာမြစ်တွေချောင်းတွေထဲရှိနေတဲ့ပြဿနာအခွန်ရှောင်တဲ့ပြဿနာအစရှိတဲ့ပြဿနာပေါင်း16,000နဲ့ဖွဲ့ပေါက်ခဲ့ရပါတယ်အရေးအတွက်အနည်းငယ်သာရှိတဲ့သတိကြီးများနိုင်ငံတကာနဲ့ရင်မောင်းတန်းနိုင်ရေးအတွက်အခြေခံလူသန်းစားပန်းပေါင်းများစွာကပါရပင်ဖြည့်ပေးနေရပြီးဟိုထမင်းတော်အနက်မမှန်ပဲဘဝတွေကိုပိတ်ဆက်ခဲ့ရပါတယ်အသေးစားလုပ်ငန်းရှင်တယောက်အနေနဲ့ကျမရဲ့အမြင်ကတော့ဒီလိုပိတ်ဆို့မှုဟာအောက်ခြေလူသန်းစားတွေပေါ်တိတာထင်ရှားတဲ့အကျိုးသက်ရောက်မှုမရှိနိုင်တဲ့အပြင်ထိတ်တန့်လုပ်ငန်းရှင်ကြီးများတတိကြီးများကပြောင်းလဲလာပြီးလူချင်းဝန်နဲ့အညီလုပ်ကင်ကြမယ်ဆိုရင်ဖြင့်အခြေခံလူလန်းစားများရဲ့ဘဝဟာအချင်းတို့အတွင်းမှာလင်းလက်လာနိုင်မှာဖြစ်ပြီးတော့နိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးအားလည်းတခုနို့အရှင်ရသွားမှာဖြစ်ပါတယ်လို့ထင်ပါတယ်
။အဲဒါကတော့တော်ရရှင်ဒေါခင်မျိုးဆွေရဲ့ဆွေးနွေးချက်ပါဆိုတော့ဥပ္ပိုလ်ကြီးအရှင်တို့ကလည်းပဲတောက်လျှောက်ဟလာရေးယူတာတွေချထားခဲ့တယ်။အဲဒီချထားခဲ့တဲ့ဂျားတွေကပဲဒီလိုပဲကြော်ပြီးတော့ခွပြီးတော့လုပ်ခဲ့ကြတာတွေရှိတာပဲ။အဲဒီဂျားတွေကပဲဒီပိတ်ထားတဲ့တထေးတွေကချမ်းသာတဲ့ချမ်းသာသွားကြတာပဲ။ဆိုတော့ဒီလိုမျိုးဆက်ပြီးတော့ခြားထားမယ်ဆိုတာတခြားနီလန်တစ်ခုခုနဲ့ညှိနှိုင်းပြီးတော့အပြေရှာပြီးတော့လုပ်မယ်ဆိုရင်ပို့ပြီးတော့မထိရောက်နိုင်ဘူးလားတခြားပို့ကောင်းတဲ့နီလန်များမရှိဘူးလားခင်ဗျာ
ဒါတော့ဟိုအားလုံးညှိနှိုင်းပြီးတော့အပြေရှာရမယ်ဆိုတာပါကျွန်တော်တို့အတူတူတောင်းတဲ့ဆိုတော့ဟိုအပြေရှာဖို့တော့တော်တော်ဖြစ်ပါတယ်အဲ့တော့နောက်တစ်ခုကဒီခရိုရီကိုရင်းတော့ဘောဒီသူတွေပုံမှန်ဘယ်လောက်ထိစေတနာရှိတယ်လဲနောက်အပြောင်းလဲအတွက်ကိုဘယ်လောက်ထိသူတို့ကဘောဟိုစိတ်ပေါ်လက်ပါနဲ့ဟိုကိုယ်ကောင်ကြီးနေမလေးဆိုတဲ့ပုံစံလည်းမဟုတ်သေးဘူး။အထူးသဖြင့်ပြောရရင်တော့ဒီဟာနိုင်ငံရေးရဲ့တောက်ဆက်တဲ့ပြဿနာတွေပါ။ကျွန်တော်တို့ဒီနိုင်ငံမှာပြီးခဲ့တဲ့ဒီဖြစ်ဆက်တဲ့အစိုးရတွေမှာနိုင်ငံရေးစနစ်ရကျွန်တော်တို့ပွားရင်းနေတယ်။အဲ့လိုပဲကံကြမ်းမှုတွေပွားရင်းနေတယ်။ဒီမြန်မာနိုင်ငံမှာစူပါတမဆစ်စစ်လို့ပြောတာပါလေ။ဘာဖြစ်လို့လဲဆိုတော့အာဏာပိုင်အပေါင်းပြီးတော့ဟိုပါမစ်တီရောင်းစားနေတာပြီးတော့ဒီဒေါ်လာကူနဲ့ဒီအဖို့နေရှောင်ပြီးတော့ချမ်းသာလာတဲ့ဒီစားတွေကအများကြီးပါ။ဆိုတော့ဒီဘောကတဲ့ကိုချင်းတရားပြဿနာတွေလည်းအများကြီးပါ။အဲ့ဒါဆိုတော့ကျွန်တော်ဒီလိုကိုယ်ရင်းအခုကိုကျင့်တရားတွေကိုဟိုတကယ်ကိုကျင့်တရားတွေကိုကောင်းအောင်ပြသပြရမယ်နောက်တစ်ခုကပြည်သူကောင်းတယောက်ဖြစ်တဲ့အကုန်လုံးတွေကျောပြီးဆောင်မှာလို့ဒါစစ်တပ်ကစီးပွားရေးတွေမှာပို့ပြီးတော့ဒီထက်တွေ့တဲ့ဝင်ပေါ်ပါရတဲ့
professional အပြင်အောင်ကြောင်းနိုင်မယ်ဆိုလို့ပြင်တော့ဒီဒီနေ့တွေကဟိုပို့ပြီးတော့ကောင်းလာမယ်တိုက်ပြီးစီဝါရေးလည်းပို့ထုတ်တယ်လာမယ်နောက်တစ်ခုကလူပေတော့မှုလို့လည်းဒီထက်ဟိုကြော့ပါပြီးတဲ့အခါကျတော့တကယ်ချုပ်ပတ်တဲ့သူတွေကိုအရေးယူနိုင်တဲ့အချိန်ရောက်တယ်ဆိုရင်တော့ဒီဒီနေ့တွေကထုတ်တယ်လာမှာပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ဆယ်ခုမောင်ညိုဥပ္ပယူဆွေးနွေးတော့တဲ့ထဲမှာလည်းပါပါတယ်မြန်မာနိုင်ငံရဲ့အခြေအနေကဟလာစိတ်ချလက်ချပေါ့လေပြောရရင်တော့အယတားအစိုးရစစ်စစ်ဒီမိုကရေစီကိုဒီမိုကရေစီစစ်စစ်မဟုတ်သေးဘူးစစ်စစ်ရဖို့တွားဖို့ဥတည်နေတဲ့အလားအလာခေါင်းကြီးလုံးလုံးမြင်နေရတဲ့အခြေအနေမျိုးပဲနဲ့စိတ်အေးလက်အေးနေလို့ရနိုင်တဲ့အခြေအနေမျိုးမဟုတ်သေးတဲ့အခြေအနေမှာတော့အခုလိုမျိုးလုံးလုံးကြီးလှုပ်ပေးလိုက်တာဖွင့်ပေးလိုက်တာရှော့ပေးလိုက်တာတဲ့တချို့တဝက်ထားတာကအထောက်ကူမဖြစ်စေနိုင်ဘူးလားဆရာ
အဲ့လိုပဲအမေရိကန်ကတွင်းပြီးတော့အဲ့လိုလုပ်ထားတာလေအဲ့တော့တစ်ဖက်ကပြန်ပြောရင်အပြည့်အဝကြီးစိတ်ချလက်ချကြီးဒီမိုကရေစီစစ်စစ်ကြီးကဘယ်တော့ဖြစ်မှာလဲအဲ့လိုမျိုးရရှိရမှာအဲ့တော့အမေရိကန်ရဲ့ဒီမိုကရေစီမျိုးဖြစ်မှာလားပေါ့နော်ဒါမျိုးစဉ်းစားကြရင်အခုရှိပါနောက်ဆိုးဆိုးဆရာကြီးချင်းရဲ့အထက်မှာအဲဒါဟာနိုင်ငံကြီးရဲ့အစွဲပွားပြဿနာဆိုအဲ့ဒါအရေးကြီးလို့မှာလေအဲ့ဒီကနေပြောဖြစ်လာတာပေါ့လည်းလည်းပြောရတော့နိုင်ငံရေးနယ်ပယ်ကစီးပွားရေးသမားကိုတုံးချတယ်စီးပွားရေးသမားအားကနိုင်ငံရေးနိုင်ငံရေးသမားကိုပြန်ပြီးတော့တုံးချခဲ့တာပေါ့တုံးချရင်လည်းဒီလိုဖြစ်လာတယ်အဲ့ဒီဆရာကြီးပြောကြတယ်လို့ပဲနောက်ဆုံးတော့ rule of law ပေါ့နော်ကျွန်တော်က rule of law ဆိုတာဥပဒေရဲ့စုံမမှုမရှိခဲ့တာရှိတဲ့ဥပဒေတွေကဟိုတကယ်တမ်းဖြစ်ရအောင် enforcement တော့လေမလုပ်နိုင်ကြတဲ့အဖွဲ့အစည်းတစ်ခုလုံးပေါ့အဲ့လိုဖြစ်ခဲ့တာပေါ့အခုကျွန်တော်လက်ရှိတဲ့နေမှာဒီဥပဒေနဲ့လုံနိုင်နေလာလုပ်ငန်းတွေကိုရှင်ပြိုင်ခွင့်ပေးနေနေတယ်တယောက်ရကိုမျက်နှာသာမပြီးဘဲလုပ်မယ်ဆိုရင်ညနာထဲမှာရှိမယ်ဆိုရင်ဒါမျိုးတွေကရှင်းသွားနိုင်တယ်အဲ့တော့ဟိုတုန်းကတော့လုံးလို့လဲရတယ်လုံးလို့ရလို့လုံးတာလုံးလို့ရအောင်လည်းလုံးပေးထားတယ်အခုအဲ့လိုချင်းမျိုးတွေလုံးလို့မရအောင်ခိုင်းရင်လုံးခွင့်မပေးရင်မလုံးနိုင်ဘူးဘယ်သူမှလုံးကြမှာမဟုတ်ဘူ
းဟုတ်ကဲ့မနေ့ကျဆိုရင်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုရောက်ပါမယ်ဒီနေ့တရက်ခီးစဉ်သူနေပြီးတော့မှတွေ့ကြရရှိတဲ့ခေါင်းဆောင်တွေနဲ့တွေ့မယ်အဲဒဏ်ခတ်ပိတ်ဆို့မှုတက်တန်းတိုးတဲ့ရပ်ပြီးတဲ့နောက်မှာဒေါ်ဆန်းစုကြည်ကစင်ကာပူနိုင်ငံသားရဲ့ဝန်ကြီးနဲ့ဘူးတက်လူတဲ့တင်းစားရှင်းလင်းပွဲမှာလည်းပဲဒီဥစ္စာတွေကအချိန်တန်ရင်သူ့အတူပြီးသွားမယ်သူ့အတူပျောက်သွားမယ်သူ့အတူရုပ်သိမ်းသွားမယ်ဒါအထိကိစ္စမရှိဘူးလို့လည်းပြောထားတာကရှိပါတယ်ဆိုတော့အမေရိကန်ပြည်ထောင်စုအနေနဲ့ကရောမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဥမာမနေ့ကနိုင်ငံသားရဲ့ဝန်ကြီးလာတယ်ဆိုရင်အမေရိကန်ပြည်တော်စုဘက်ကမြန်မာနိုင်ငံအတွက်ဘာသတင်းစကားများပါလာမယ်လို့ဥပုကြီးသုံးသပ်ပြီလဲ
အဓိကတော့ကျွန်တော်တို့မျှော်လင့်တာကဒီဆန်ရှင်ဆက်ပြီးတော့တိုးရတဲ့ဒီစာတွေကိုသူရှိတဲ့နိုင်ငံမျိုးတွေရှိတယ်ဘလို့အခြေအနေမျိုးတွေဖြစ်လို့ရှိလို့ရှိရင်တော့ဒီဆန်ရှင်ကိုရှုပ်ထိန်ပေးနိုင်တဲ့ဆိုတဲ့အခြေအနေမျိုးတွေကိုတော့သူရှင်းပြကုန်ရှင်းပြနိုင်တယ်ရှိပါတယ်ဒါကအမေရိကန်နိုင်ငံရဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ policy တွေပါနောက်ပြီးတဲ့အခါကျတော့ဒီစစ်တပ်နဲ့ဘလို့ဒီစစ်တပ်ကိုဘယ်လိုကူညီရမလဲနောက်တစ်ခုကဒီစစ်တပ်နဲ့ပတ်သက်ပြီးတော့တကယ် professional army ဖြစ်လာအောင်လူ့ကူညီတွေဒေသလိုက်တာလိုက်တာစစ်တပ်ဖြစ်လာအောင်သူတို့ဘယ်လိုပုံမှန်ကူညီရမလဲဆိုတဲ့တင်းနေတာမျိုးတွေဟိုပြီးနိုင်တယ်ကျွန်တော်တို့ကမ်းမမိပါလေအဲ့ဒီအပြင်လက်ကျန်ရှိနေတဲ့နိုင်ငံရေးကျင်းသားတွေလူ့မဟုတ်ရေးတွေကိုလည်းသူတို့တက်နိုင်ကြများဟိုဆော်အော်လိမ့်မယ်လို့လည်းကျွန်တော်တို့ဟိုပြောလက်မိပါတယ
်ဟုတ်ကဲ့ပါခင်ဗျာပင်တိုင်းဆွေးနွေးပေးတဲ့ဆောက်ကမောင်ညိုဥပိုကြီးအဝဆွနေကြတဲ့သောတာရှင်တွေ email ပို့ message ပို့ဆွနေကြတဲ့သောတာရှင်တွေဒီတစ်ပြင်ဒီလိုင်းကနေတိုက်ရိုက်နားဆင်ကြတဲ့သောတာရှင်တွေအားလုံးကိုဒူပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်အကြောင်းအရာတစ်ခုကိုဆက်ပြီးတော့ဆွနေကြသေးတာပေါ့ခင်ဗျာ
ကိုကျော်ကျော်သိန်းဆွနေတင်ဆက်တဲ့စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာသောတာရှင်များခင်ဗျာအခုအထူးအစီအစဉ်တစ်ခုကိုတင်ဆက်ကြပါတယ်အမေရိကန်ပြည်ထောင်စုအရှိတ်ဘက်ခြမ်းမေရီလန်းပြည်နယ်ရော့ခ်ဗေးမြို့မှာဒေသစံတော်ကြီးစနေညနေ 6:00 ကစလို့အခုကျွန်တော်တို့အသံလွှင့်နေတဲ့အချိန်ထိ2016ပြည်သူ့ကွန်ရီစုပေးဝဲအခမ်းအနားကိုကျင်းပနေပါတယ်အဲ့ဒီအခမ်းအနားမှာကျွန်တော်တို့ VOA ဝိုင်းတော်သူမတ်ဆုမွန်လည်းရောက်ရှိနေပါတယ်စုပေးဝဲအခြေအနေနဲ့ပတ်သက်လို့မတ်ဆုမွန်ကိုဓာတ်ရိုက်မေးမြန်းကြည့်မှာဖြစ်ပါတယ်မတ်ဆုမွန်ရေကြားရလားခင်ဗျာ
ကြားရပါတယ်ရှင်
အဲ့တော့ဒီ2016ပြည်သူ့ကွန်ရီစုပေပွဲမှာဘယ်သူတွေပါစုရကြတယ်လဲဆိုတာကိုပြောပြပေးပါဦး
။ဟုတ်ကဲ့ရှင်အခုပြင်ပနေတာကတော့သတ္တမအချိန်ရောက်ပြည်သူ့ကွန်ရီစုပေပွဲဖြစ်ပါတယ်ရှင်။သူတို့အဲ့ဒီမှာစုကိုအလုံးပေါင်းအထူးစု3စုပေးပါမယ်။နောက်ပြည်သူ့ကွန်ရီစုကြီးကတစုပေးပါမယ်။အခုအချိန်အထိပေါ့နော်။အဲ့စုကျင်ညာထားတာကတော့အထူးစု2စုကိုကျင်ညာထားပါပြီရှင်။ပထမအဦးဆုံးအထူးစုစစ်ကိုတော့မြန်မာပုံပြောသူများအဖွဲ့ကရပါတယ်အထူးစုစစ်ကိုတော့ဒေါခင်မမမျိုးကရပါတယ်ရှင
်ဟုတ်ကဲ့အဲ့တော့မြန်မာပုံပြောသူများစုအဖွဲ့ကိုဘာကြောင့်ဟိုရွေးချယ်ပြီးစုပေးရတယ်ဆိုတာကိုရှင်းပြလားခင်ဗျ
ဟုတ်ကဲ့ရှင်သူတို့ကဒီမြန်မာပုံပြောသူများအဖွဲ့ကိုဘာကြောင့်မို့လို့ဒီအာစုဝရွေးချယ်ရတယ်လဲဆိုတဲ့ဟာကိုရှင်းပြပါတယ်အဓိကကတော့မြန်မာပုံပြောသူများအဖွဲ့ကဒီလူငယ်လေးတွေပေါ့နော်မြန်မာနိုင်ငံမှာရှိတဲ့လူငယ်လူရယ်လေးတွေကကလေးလေးတွေကိုလိုက်ပြီးတော့ပုံပြောတာပါအထူးသဖြင့်ကျေးရွာမှာရှိတဲ့ကလေးငယ်လေးတွေကိုဒီမြန်မာရဲ့ရိုးရာဓလေ့ပုံမြင်လေးတွေလိုက်ပြီးတော့ပြောပြတယ်ကလေးလေးတွေကလည်းအရန်ကိုနှစ်သက်ပါတယ်ဆိုတော့အထူးသဖြင့်ကတော့အဒီခုနပြောတဲ့ပရဟိတလုပ်တဲ့လူငယ်လေးတွေကကျေးရွာလေးဖုန်ကြီးတောင်းနေခုနဒီမိဘမဲ့ကလေးတွေအထီးသွားပြီးတော့မှပုံမြင်လေးတွေပြောတဲ့သူတို့ရဲ့လှုပ်ရှားမှုကိုဂုဏ်ပြုတဲ့အနေနဲ့ပေါ့နော်အထူးသဖြင့်
ကိုပေးတာပါမြန်မာပုံပြောသူများဟုတ်ကဲ့အဲ့တော့မခင်မမမျိုးကိုကြတော့ဘာကြောင့်စုချင်းမြင်ပါလဲ
ဒီဒေါ်ခင်မမျိုးကတော့အတိအကျအထူးစုဖြစ်ချင်လေးဆိုရတဲ့ကတော့သူကပြည်ပကနေပြီးတော့မှအာမြန်မာပြည်ရင်းနဲ့ကိုပြန်အတိုင်းကြီးရဲ့အချိုးအတွက်ပေါ့နော်သူရရကဏ္ဍကနေပြီးတော့စရနေရာကနေပါဝင်ပြီးတော့သူဆောင်ရွက်ခဲ့တယ်အထူးသဖြင့်ကတော့အတိုင်းကြီးရဲ့ဒီမိုကရေစီအပြောင်းလဲမှာသူရဲ့တက်နိုင်တဲ့ဘက်ကဒီနိုင်ငံရဲ့အပြောင်းအလဲမှာနိုင်ငံရေးဒီမိုကရေစီရေးလူ့ခွင့်ရေးနဲ့ပတ်သက်ပြီးတော့သူကလိုက်ပြီးတော့မှသူ့ရဲ့ဒီတက်ခဲ့တဲ့ပြီးခဲ့တဲ့နောက်သူ့ရဲ့အတွေ့အကြုံတွေကိုရှင်းပြီးတော့မ
ှ
ဒီနိုင်ငံရေးသမားတွေကိုသူလိုက်ပြီးတော့မ
ှ
ပြောခဲ့တဲ့အတွက်သူ့ကိုအထူးသူ့အနေနဲ့ချီးမြှင့်လာပါရှင
်ဟုတ်ကဲ့အဲ့တော့ပရိသတ်ရောအတော်များလားဘလို့အစီအစဉ်နေနဲ့ကျင်းပလာပါလဲ
ဟုတ်ကဲ့ပရိသတ်ကတော့တော်တော်လေးကိုများပါတယ်ထူးထူးခြားခြားကတော့အမေရိကန်ပြည်တော်စုတဝန်းလုံးမှရှိတဲ့ပြည်နယ်နဲ့ဒီပြည်နယ်တော်တော်များများကလူတွေကိုယ်တိုင်လာတာပါလေတော်တော်ဝေးဝေးပြည်နယ်တွေကနေပါသူတို့လာပြီးတော့မှဒီမှာလာတက်ပါလေအနည်းဆုံးကတော့200ကျော်300နီးပါးလောက်ရှိပါလေရှင
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဟိုချားစီစဉ်တွေရောဘလို့တင်ဆက်လဲခင်ဗ
ျဟုတ်ကဲ့တခြားအစီအစဉ်တွေကတော့ပြည်သူ့ပုံရဲ့စုပွဲပွဲမှာထူးထူးခြားခြားအခမ်းအနားအစီအစဉ်တွေအများကြီးပါပါတယ်ဒီမြန်မာကလေးငယ်တွေပေါ့နော်အမေရိကန်ရောက်မြန်မာကလေးငယ်တွေရဲ့ခုနပြောတဲ့ဒီအာနိုင်ငံတော်တချင်းစီဆိုတာလေနောက်အစိုးရမီမီဝင်းဖေကနေပြီးတော့မှဟိုဒီတချင်းဆိုပြီးတော့ဖြောပြတာလေနောက်မြမအကအလှလေးနဲ့ဖြောပြတယ
်ဟုတ်ကဲ့နော
က်ပြီးတော့မြမရိုးရအစားတောက်တင်တယ်လေသူတို့ကျွေးပါတယ်ရှင်အခုချိန်ထိကတော့ဒီစီစုခုံရဲ့စုပေးဝဲကတောင်းနေုံပဲရှိပါတယ
်အထူးစု
သုံးနဲ့စီစုခုံရဲ့စုကိုပေးဖို့တော့တော်သေးတယ်ရှင
်ဟုတ်ကဲ့မဆုမွေကျေးဇူးများကြီးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါရှင်
ပြည်သူ့ကွန်ရီအသင်းကို2010ခုနှစ်ပြည်နှစ်ကစပြီးတော့ပြည်ပရောက်မြန်မာမိသားစုတွေစုပေါင်းတည်ထောင်ခဲ့တာဖြစ်ပြီးတော့ပြည်တွင်းကအများအကျိုးအတွက်ဆွမ်းဆန်းတမန်ဆောင်ရွက်နေတဲ့ပြည်သူသူရဲ့လူမှုရေးသူရဲကောင်းတွေကိုနှစ်စဉ်ဂုဏ်ပြုနေတာဖြစ်ပါတယ်ပထမဦးဆုံးပြည်သူ့ကွန်ရီစုရှင်ကတော့နာယေးကူညီမှုအသင်းဥက္ကဋ္ဌရုပ်ရှင်သေဆောင်ဦးကျော်သူဖြစ်ပြီး2014ခုနှစ်မှာစုရှင်ကတော့စာရေးဆရာမတန်းမြင့်အောင်နဲ့2015အတွက်စုရှင်ကတော့ဘဂတဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ဦးဆောင်သူမဖြူဖြူအောင်တို့ကိုစုချင်းမြင့်ပေးတာဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအကြီးအကျယ်ကိုကိုဇော်ဝင်းလှန်ကကြေညာပါမယ
်အမေရိကန်သမ္မတဘရာကိုဘားမဟာသူ့ရဲ့စေတင်မြောက်အာရှခီးစဉ်အဖြစ်နဲ့သတင်းတပတ်ကြာဗီယက်နမ်နဲ့ဂျပန်နိုင်ငံတွေကိုခီးထွက်ခွာသွားပြီဖြစ်ပါတယ်သမ္မတဘရာမဟာလန်ခီလတ်မှာလန်ခုလတ်မှာခီး2000နာစီဖြစ်ပြီးတဲ့အခါမှာတော့တင်းလာနေဒေသဆန်တော်ကြီးမနက်ပိုင်းမှာဗီယက်နမ်နိုင်ငံမြို့တော်ဟနွိုင်းကိုရောက်ရှိမှာဖြစ်ပါတယ်။နှစ်20ပြည့်အာဆီယံရုရှားဆွေးနွေးပွဲဆက်ဆံရေးအထိမ်းအမှတ်ထိပ်သီးဆွေးနွေးပွဲကိုတက်ရောက်နေတဲ့မြန်မာသမ္မတဦးထင်ကျော်ဟာထိပ်သီးဆွေးနွေးပွဲမှာမင်းကွန်းပြောကြားခဲ့တယ်လို့ပဲရုရှားသမ္မတဗလာဒီမီပူတင်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။သမ္မတဦးထင်ကျော်ကထိပ်သီးဆွေးနွေးပွဲဟာအာဆီယံရုရှားဆက်ဆံရေးအတွက်အဓိကကျတဲ့မှတ်တမ်းတစ်ခုဖြစ်တဲ့အကြောင်းရုရှားနိုင်ငံဟာအာဆီယံနေအတွက်အရေးကြီးတဲ့မိတ်ဖက်ဆက်ဆံရေးနိုင်ငံဖြစ်တဲ့အကြောင်းမေလ20ရက်နေ့ကပြောကြားတဲ့မင်းကွန်းထဲမှာထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေရုရှားမြန်မာရင်ကျေးမှုပူးပေါင်းဆောင်ရွက်ရေးအခြေအနေတွေကိုလည်းသမရဦးထင်ကျော်ကထည့်သွင်းပြောဆိုခဲ့ပါတယ်။ရွန်နူးလို့ခေါ်နေပေးထားတဲ့အပူပန်းဆိုင်ကလုန်းမုန်တိုင်းဟာဘင်္ဂလားပင်လယ်အော်ကိုဖြတ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းနဲ့ Cox's Bazar ဘက်ကနေမြန်မာနိုင်ငံရခိုင်ပြည်နယ်စစ်တွေကြောက်ဖြူနဲ့မောင်တော်မျိုးတွေကိုဥတီရွေရှားတိုက်ခတ်နေပါတယ်။ချင်းပြည်နယ်အတွင်းတိုက်ခတ်ခဲ့တာမှာတော့အပြည့်အစစ်တချို့ရှိခဲ့တယ်လို့ဆိုပါတယ်
။ကျေးဇူးပါ။သတင်းချင်းညွန့်ကိုကိုဇော်ဝင်းလိုင်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရည်မှုကဒေါခင်မျိုးသက်ဖြစ်ပြီးအတန်လွှင့် engineer ကတော့ Zinat Abdul Rahman ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ဒီမနက်အတွက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.